Welcome to the Voice of America in Burmese.
ဗီယံပေါင်းကင်းဝေးတဲ့ညတညဖြစ်ပါသည်ဗျာ။အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ဗီယံအမေရိကန်တန်ကနေ2022ခုနှစ်ဇွန်လ10ရက်ကျော်တော်ရင်းနေ့ညပိုင်းမြန်မာဘာသာအစည်းအဝေးလေးကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိလိုင်းဒိုမီတာ31 32နဲ့52တို့ဖြင့် VOE ရဲ့ Facebook စာမျက်နှာကနေလည်းဓာတ်ရိုက်အစံလွှင့်နေပါပြီဗျာ။ဒီညတော့အစည်းအဝေးမူကတော့ကျွန်တော်ညနိုင်ပါ။အခုညပိုင်းနားဆင်ရမယ့်သတင်းတွေမှာတော့နိုင်ငံတော်တိုင်းပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကိုစစ်ကောင်စီကအဂတိလိုက်စားမှုပုံမှန်နဲ့ထပ်ပြီးတော့တရားစွဲလိုက်ပါတယ်။
ကျင်းနေဥစားကတောင်ဆောင်ကြီးကြီးကိုအဂရီကျန်းစာမှုတက်ဖြစ်ပြီးဥပဒေပုံမှန်50ကျန်းနေ3ရောက်ကိုပုံမှန်50ခန်းကြီးရောင်း60တော့ဖြစ်ပြီးတော့အားလုံးခံပြရတယ်။ဆက်တော့အဲ့ဒီဥစားကအမှုဖွင့်တာ
။တောင်ဆန်းစုကြည်ရဲ့အကျိုးဆောင်ရှေ့နေဥက္ကမောင်စောပြောတော်တာဖြစ်ပါတယ်။ဒီအကြောင်းပြေဆုံးကိုကြားခင်မှနားဆင်ရမှာပါ။ဒါပြင်ဒီနေ့မနက်ပိုင်းကပြင်းဦးလွင်မြို့နယ်မှာမြန်မာစစ်တပ်လင်းဒဇင်ပြတ်ကျပြီးတော့ဒေဝမှာပါတဲ့12ရောက်တေဆုံးသွားခဲ့တဲ့အကြောင်းတခါလားရှိုးမြို့နယ်တာချီလိမ့်မြို့တွေမှာဒီနေ့ပေါက်ကွဲမှုနဲ့ပစ်ခတ်မှုတွေကြောင့်ရဲတပ်ဖွဲ့ဝင်2ဦးဒဏ်ရာရပြီးတော့တေဆုံးတာတွေအပါအဝင်ရှမ်းပြည်နယ်မြောက်ပိုင်းကသိန်းနီမြို့နယ်မှာစစ်တပ်ရင်နှန်းတိုက်ခိုက်ခံရတဲ့အကြောင်းစာရတွေကိုနားဆင်ရမှာဖြစ်ပါတယ်။အခုတော့ကြာသပတေးနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုကိုဇော်ဝင်းလိုက်နဲ့အမများစွာကြောင့်တို့ကြီးညာပေးမှာဖြစ်ပါတယ်ဗျာ။
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာလေးလခွဲနေပါရှိလာတဲ့အချိန်မှာဆီယနာသိမ်းမှုကိုဆန့်ကျင်တဲ့ကန့်ကွက်ဆန္ဒပြပွဲတွေနဲ့ပျောက်ကြားသပိတ်တွေမြို့နယ်တချို့မှာဆက်လက်ဖြစ်နေတဲ့အချိန်ထဲမှာပဲရန်ကုန်အပါအဝင်မြို့ကြီးတချို့မှာစစ်တပ်ကိုလိုလားတယ်လို့ဆွဆွဲခံရသူတွေနဲ့အုပ်ချုပ်ရေးမှုတချို့ပြစ်ခတ်တပ်ဖြတ်ခံရမှုတွေလည်းနေ့စဉ်ဆိုသလိုရှိနေပါတယ်။ဒီကနေ့ဇွန်လ10ရက်နေ့နောက်ပိုင်းမှာလည်းရန်ကုန်တိုင်းဒေသကြီးစိတ်ကမ်းမြို့နယ်ကပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီ USDP ကိုယ်စားလှယ်ဟောင်းဦးနေမြို့အောင်ဟာဗုဒ္ဓထောင်ဖျားအနီးမှာတနက်နေ့နှစ်ချက်ပြစ်ခံလိုက်ရတာကြောင့်တေဆုံးသွားခဲ့ပါတယ်။သူ့ကိုဘသူကဘလို့အကြောင်းနဲ့ပြစ်တယ်ဆိုတာတော့မသိရသေးပါဘူး။စစ်ကောင်စီနဲ့ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေကြားတိုက်ပွဲတွေပြင်းထန်ခဲ့တဲ့ချင်းပြည်နယ်နဲ့ကယားပြည်နယ်တွေအတွင်းလက်ရှိမှာတိုက်ပွဲတွေဖြစ်မနေပေမဲ့စစ်ကောင်စီဘက်ကလေကြောင်းကတိုက်ခိုက်တာအပါအဝင်လက်နက်အင်အားအလုံးအရင်းနဲ့ထိုးစစ်ဆင်ခဲ့တာကြောင့်ထောင်ထဲချီတဲ့ပြည်သူတွေဒီကနေ့ထိအိုးအိမ်စွန့်ခွာထွက်ပြေးနေကြရသေးဖြစ်ပါတယ်။ဆရာနာချင်းစန့်ကျင်ရေးဆန္ဒပြပွဲတွေတောက်လျှောက်ရှိနေတဲ့ကချင်ပြည်နယ်ဖားကမြို့မှာတော့ဒီကနေ့လဲအစဉ်အလာမပြတ်တိုင်းသားပေါင်းစုံပါဝင်တဲ့ပင်မတပိတ်ချီတက်ဆန္ဒပြခဲ့ကြပါတယ်အနည်းတိုင်းတိုင်းရေပြူမြို့နယ်ကံပေါက်ဒေသမှာလဲမိုးရွာနေတဲ့ကြားကပဲဒေသခံတွေဆရာနာချင်းစန့်ကျင်ရေးဒီကနေ့ချီတက်ဆန္ဒပြခဲ့ကြပါတယ်မန္တလေးမြို့မှာလည်းမဟာမိတ်တပိတ်စစ်ကြောင်းဟာဒီကနေ့ဇွန်လ10ရက်နေ့ညနေပိုင်းဆင်အာနာရှင်ပြုတ်ကြရေးဆိုင်ကယ်တွေနဲ့ဟွန်တီဆန္ဒပြခဲ့ကြပါတယ်။ဒါပြင်အာနာရှင်စနစ်အမြင့်ပြပြုတ်ကြရေးအတွက်မန္တလေးတန်ငါတပိတ်စစ်ကြောင်းလည်းဒီကနေ့ညနေပိုင်းမှာချီတက်ဆန္ဒပြခဲ့ပါတယ်။စကိုင်းတိုင်းဒေသကြီးအတွင်းကမြို့နယ်အတော်များများမှာဒီကနေ့ဆင်အာနာရှင်စန့်ကျင်ရေးချီတက်ဆန္ဒပြခဲ့ကြတာမှာမုံရွာပင်မတပိတ်စစ်ကြောင်းကလေးမြို့နယ်ကံဘလူမြို့နယ်ဇီကုံမြို့ဆန္ဒပြပွဲတွေအပြင်ရင်းမပင်နဲ့ဆလင်းကြီးမြို့တို့မှာလည်းဆရာနာသိမှုစန့်ကျင်တဲ့ဆန္ဒပြပွဲတွေပြုလုပ်ခဲ့ကြပါတယ်။မွန်ပြည်နယ်ပေါင်မြို့နယ်မှာတော့လူငယ်တွေစုပေါင်းပြီးအမျိုးသားညီညွတ်ရေးအစိုးရကိုထောက်ခံကြောင်းနဲ့ရေတော်ပုံအောင်မြင်ရေးအတွက်ပြည်သူတရားလုံးကပူးပေါင်းပါဝင်ကြဖို့တောင်းဆိုတဲ့ပျောက်ကြားသပိတ်ဆင်နွှဲခဲ့ကြပါတယ်ခင်ဗျာ။ထောင်နာ၅နှစ်ထိချမှတ်ခံရနိုင်တဲ့အာဂရိလိုက်စားမှုနဲ့နိုင်ငံတော်အတမင်ခံဒေါအောင်ဆန်းစုကြည်ကိုစစ်ကောင်စီကတရားစွဲလိုက်ပါတယ်။ဒေါအောင်ဆန်းစုကြည်ဥက္ကဋ္ဌအဖြစ်တာဝန်ယူထားတဲ့ဒေါခင်ကြည်ဖောင်ဒေးရှင်းနဲ့ပတ်သက်တဲ့မြေနေရာအဆောက်အဦတွေနဲ့ပတ်သက်လို့ဒေါအောင်ဆန်းစုကြည်ကရာထူးအာဏာကိုအလွဲသုံးစားလုပ်ကြောင်းအာဂရိလိုက်စားမှုကော်မရှင်ကတွေးရှိခဲ့တယ်လို့ဒီကနေ့ထုတ်သတင်းစာတွေမှာဖော်ပြခဲ့တာပါ။နိုင်ငံတော်လေးဝက်ချက်ပေါက်ကြားမှုအပါအဝင်အမှု9မှုနဲ့တရားစွဲခံထားရတဲ့ဒေါအောင်ဆန်းစုကြည်ကိုအဂတိလိုက်စားမှုနဲ့စစ်ကောင်စီကအမှုတိုးတရားစွဲလိုက်တာဖြစ်ပါတယ်။ဒေါအောင်ဆန်းစုကြည်ကိုပုံမှန်55နဲ့ထပ်တိုးတရားစွဲတဲ့အကြောင်းဒီကနေ့ထုတ်မြမအလင်းနဲ့ကျင်းပုံသတင်းစာတွေမှာဖော်ပြခဲ့တာပါ။ထပ်မအမှုဖွင့်တာနဲ့ပတ်သက်လို့ဒေါအောင်ဆန်းစုကြည်ရဲ့ရှင်းလင်းတွေကိုတက်ဆိုင်ရာကအတိမပေးဘူးလို့ဒေါအောင်ဆန်းစုကြည်အမှုကိုလိုက်ပါဆောင်ရွက်ပေးနေတဲ့ရှင်းလင်းအဖွဲ့ခေါင်းဆောင်တရားလွတ်တော်ရှင်းလင်းကြီးဦးခမောင်စောက VOE ကိုပြောပါတယ်။ဒီကိစ္စမှာနေပြည်တော်မြို့တော်ဝန်ဒေါက်တာမျိုးအောင်နေပြည်တော်ဒုတိယမျိုးတော်ဝန်ဦးရဲမင်းဦးနေပြည်တော်စီမံကော်မတီဝင်ဦးမင်းသူတို့ကလည်းစီကံဖောက်ဖျက်ကျူးလွန်နေလို့ဆိုပြီးအဂတိလိုက်စားမှုတွေနဲ့တရားစွဲပါတယ်။ဒေါအောင်ဆန်းစုကြည်ဟာပုတ်ကုံတွင်းကုံဥပဒေပုံမှန်8ဆက်သွယ်ရေးဥပဒေပုံမှန်69 အများပြည်သူတည်ငြိမ်အေးချမ်းမှုပြပြအောင်လုံဆော်မှုလှုပ်ဆောင်မှုဆိုင်ရာဥပဒေပုံမှန်924ခါခွေနိုင်ငံတော်အကြီးညိုပြအောင်လုံဆော်မှုပုံမှန်တရား24ကကြီးတို့အပြင်တဘာဝဘေးအန္တရာယ်ထိန်းသိမ်းကာကွယ်ရေးအုပ်ဥပဒေပုံမှန်25နဲ့အမှုနှစ်ခုစုစုပေါင်းနေပြီးတော့မှအမှုချမှုနဲ့တရားရင်ဆိုင်နေရပါတယ်ခင်ဗျာ မြန်မာနိုင်ငံရဲ့ဒီမိုကရေစီနဲ့လူ့အခွင့်အရေးတွေကိုအကာအကွယ်ပေးဖို့အတွက်ကုလသမဂ္ဂနဲ့အာဆီယံအဖွဲ့တို့ကလှုပ်ဆောင်နိုင်ငံချင်းမရှိတာကြောင့် G7
အခုဒီမှာကွန်ပိုင်းမှာG7အဖွဲ့ဝင်တွေဖြစ်ကြတဲ့အမေရိကန်၊ဗြိတိန်ပြင်သစ်၊ဂျာမနီ၊ဂျပန်၊ကနေဒါနဲ့အီတလီနိုင်ငံတို့ကခေါင်းဆောင်နေဗြိတိန်မှာထိပ်သီးဆွေးနွေးခြင်းပကြမှာဖြစ်ပါတယ်။ဒါပြင်အိန္ဒိယ၊ဩစတြေးလျ၊တောင်ကိုရီးယားတို့ကခေါင်းဆောင်နေပြီး EU ဥရောပသမဂ္ဂအဖွဲ့ရဲ့ကိုယ်စားလှယ်တို့ဟာလည်းG7ခေါင်းဆောင်နေတဲ့တရားစီတွေ့ဆုံကြဖို့ရှိပါတယ်။မြန်မာစစ်ခေါင်းဆောင်တွေကိုပြစ်မှတ်ထားအရေးယူမှုတွေချမှတ်တဲ့နေရာမှာ G7နိုင်ငံတွေကထိတ်ကနေဥဆောင်နေကြောင်းဒါပေမဲ့မြန်မာစစ်တပ်အတွက်အဓိကဝင်ငွေရရစေတဲ့ရင်းနှီးတဲ့တဘာဝတန်းငွေလုပ်ငန်းတွေကိစ္စမပါဝင်သေးကြောင်းဒေါ်လာဘီလီယံနဲ့ချီရရှိနေတဲ့ဝင်ငွေလမ်းကြောင်းကိုမပိတ်ဆို့နိုင်ရင်တခြားဒဏ်ခပိတ်ဆို့မှုတွေဟာအရာမရောက်ဖဲဖြစ်သွားစေနိုင်တယ်လို့ SACMအဖွဲ့ဝင်ရန်ဟီလီကပြောပါတယ်။ဒါကြောင့်မြန်မာစစ်တပ်ကိုလက်နဲ့ရောင်းချနေတာပိတ်ဖို့ ဝင်ငွေလမ်းကြောင်းပိတ်ဖို့နဲ့တန်ခတ်အရေးယူဖို့ဆိုတဲ့ဖြတ်သုံးချက်ကိုတက္ကသိုလ်ကအချမှတ်ဆောင်ရွက်ကြဖို့ SACM ကတိုက်တွန်းထားပါတယ်။မြန်မာစစ်ကောင်းဆောင်တွေအပေါ်ပြစ်မှတ်ထားအရေးယူမှုအပါအဝင်လက်နက်တင်ပို့ရောင်းချမှုပိတ်ပင်ကန့်သတ်မဲ့ဆုံးဖြတ်ချက်တွေကုလသမဂ္ဂကမချနိုင်အောင်တရုတ်နဲ့ရုရှားနိုင်ငံတို့ကဟန်တာထားတဲ့အတွက်လုံခြုံရေးကောင်စီဟာလည်းဘာမှလုံဆောင်နိုင်စွမ်းမရှိဘူးဖြစ်နေတယ်လို့ဆိုပါတယ်ခင်ဗျာ။
မန္တလေးတိုင်းပြည်ဦးလင်မြို့အနီးစခန်းအနီးမှာဒီကနေ့မနက်ကတမတော်ပိုင်းလေရင်ပြတ်ကျခဲ့တာကြောင့်လေရင်ပေါ်ပါလာသူ16ယောက်ထဲက13ဦးသေဆုံးသွားခဲ့ပါတယ်။တမတော်ပိုင်းလေရင်ပြတ်ကျကြောင်းစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းက VOA ကိုအတည်ပြုပြောကြပါတယ်။နေပြည်တော်ကနေပြည်ဦးလင်ကိုပြန်တန်းနေတဲ့ဒီလေရင်ဟာပြည်ဦးလေ၄၀ကိုရောက်ခန်းနီးမှာရာသီဥတုဆိုးရတဲ့အခြေအနေကြောင့်ပြတ်ကျသွားတာလို့ဒေသခံတွေကပြောပါတယ်။လေရင်ဟာအနီးစခန်းမှာရှိတဲ့တာမဏိဆိုင်ရုံဝင်အတွင်ပြတ်ကျသွားခဲ့တာဖြစ်ပါတယ်။လေရင်ပေါ်မှာလေရင်မှုအပါဝင်လေရင်ဝန်တန်း တမတော်သားချက်ဦးနဲ့ပြင်မနာကအထင်ကရဆရာတော်တပါးအပါဝင်ခီးတဲ့ရှိဦးလိုက်ပါသွားတာဖြစ်ပါတယ်။ဆရာတော်ဟာပြင်မနာမြို့မဟာဝိတ္တတာရမဇေကုံပရိယတ်တိသာတင်တိုက်နိုင်ငံတော်ဩဝါဒစရိယအဘိဓဇမဟာရထဂုရုအကမဟာပဏိတအကမဟာကန္ဒဝါစကပဏိတကနမဟာဝိနာယကဒေါက်တာဘရန္တကဝိတာရာဖြစ်တယ်လို့ဆိုပါတယ်။ ဖေဖော်ဝါရီလတည့်နေ့မှာစစ်တပ်ကအာဏာသိမ်းပြီးနောက်မှာစစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မှုကြီးမေအောင်လိုင်ကအဲ့ဒီဆရာတော်ကိုတွားရောက်ဂါရဝပြုတာကိုအဲ့ဒီအချိန်ကနိုင်ငံပိုင်သတင်းစာတွေမှာဓာတ်ပုံနဲ့တကွာဖော်ပြခဲ့ပူးပါတယ်။ဆရာတော်နဲ့ခရီးသည်တွေဟာပြည်ဦးလင်မြို့နယ်တုံးတောင်ကျေးရွာအုပ်စုမှာပရိယတ်တိသာတင်တိုက်ပနက်တော်ရိုက်ပွဲအခမ်းအနားကိုတွားနေကြတာလို့ဆိုပါတယ
ဒီအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိ5.31kHz 938.3ည5.32kHz 938.35.51kHz 588.5တို့ဖြင့်စနစ်တင်းတွေမှာ190kHz 1595ကနေပြောထုတ်လွှင့်ပေးနေပါလိမ့်ရှင
်မင်္ဂလာပါရှင်ကျမများသတင်းအောင်ပါသတင်းတွေကိုဆင်းလေးကြီးညာပေးပါမယ်ရှင်။မြန်မာနိုင်ငံကထောင်ပေါင်းများစွာသောဒီမိုကရေစီအရေးတက်ကြွလှုပ်ရှားသူတွေအိန္ဒိယနိုင်ငံဘက်အချမ်းကိုထွက်ပြေးလာခဲ့တာကြောင့်ဒီလူတွေဟာအိန္ဒိယနေဆက်ဒေသတွေမှာခြေကုပ်ယူပြီးတော့လှုပ်ရှားလာမှာနဲ့ဒေသရင်းမတည်ငြိမ်မှုတွေဖြစ်ပေါ်မဲ့အရေးကိုဒေသခံအာဏာပိုင်တွေကြားမှာစိုးရိမ်မှုတွေထွက်ပေါ်နေတယ်လို့ရိုက်တာသတင်းကဖော်ပြပါတယ်။အိန္ဒိယနိုင်ငံဘက်အချမ်းမီဇိုရမ်မဏီပူနဲ့နာဂါလန်ပြည်နယ်တွေထဲမှာလက်တလုံးမြန်မာနိုင်ငံကထွက်ပြေးလာသူ16,000လောက်ရှိတယ်လို့အဲ့ဒီပြည်နယ်တွေကအရက်ဖဲလူမှုအဖွဲ့အစည်းတွေနဲ့အစိုးရအရာရှိတွေကခန့်မှန်းထားပြီးဒီရေအတွက်ဟာမကြခင်ထပ်တိုးလာနိုင်တယ်လို့ဆိုပါတယ်မြန်မာနိုင်ငံဘက်ကထွက်ပြေးလာသူအများအပြားရောက်နေတဲ့မီဇိုရမ်ပြည်နယ်ဘက်မှာဆိုရင်လည်းနေဆက်တရောချောင်းကိုဖျက်ပြီးတော့ထွက်ပြေးလာတဲ့ဒုက္ခသည်တွေနဲ့အတူဒီမိုကရေစီရေးတိုက်ပွဲဝင်သူတွေပါလာမှာကိုအာဏာပိုင်တွေကအနီးကပ်စောင့်ကြည့်နေတယ်လို့ဆိုပါတယ် သူတို့အနေနဲ့အခြေအနေတွေကိုအနီးကပ်စောင့်ကြည့်နေကြောင်းမီဇိုရန်ပြည်နယ်ကိုခြေကုပ်ယူပြီးတော့စစ်တပ်နဲ့တက်မယ်ပြည်နယ်အခြေအနေတည်ငြိမ်ပြက်ပြားအောင်လုပ်မယ်ဆိုရင်ဒုက္ခတွေပြီးအခက်အခဲဖြစ်နိုင်တယ်လို့ပြည်နယ်အစိုးရအကြံပေးတူရဲ့ပြောကြားချက်ကိုကိုးကားပြီးတော့ Writer သတင်းကဖော်ပြပါတယ်မေလအစောပိုင်းတုန်းကမြန်မာနိုင်ငံဘက်ကတော်လှန်ရေးအဖွဲ့ဝင်90လောက်အိန္ဒိယမြန်မာနယ်စပ်မီဇိုရန်ပြည်နယ်တွေကကြံဖိုင်းခရိုင်အတွင်းမှာစစ်တပ်တက်တာရှိခဲ့ပေမဲ့အိန္ဒိယပြည်သူစစ်တပ်ဖွဲ့ဝင်တွေကမင်းမြန်စုံစမ်းမှုတွေလုပ်ပြီးတဲ့နောက်မှာသူတို့တွေမြန်မာပြည်ဘက်ကိုပြန်သွားတယ်လို့မီဇိုရန်အစိုးရဘက်ကတာဝန်ရှိသူတွေကရောတော်လှန်ရေးအုပ်စုဘက်ကပါ Writer သတင်းဌာနကိုပြောခဲ့တယ်လို့ဖော်ပြထားပါတယ်ရှင်American သမ္မတဂျိုးဘိုင်ဒန်ဟာဒီကနေ့ Britain ဝန်ကြီးချုပ် Boris Johnson နဲ့ G7 ဆက်မှုထိပ်သီးအစည်းအဝေးကျင်းပမယ် England အနောက်တောင်ပိုင်းကမ်းခြေ Cornwall မြို့မှာတွေ့ဆုံပါတယ်။ဥရောပခရီးစဉ်အတွင်းရုရှားသမ္မတ Vladimir Putin အပါအဝင်တခြားအနောက်နိုင်ငံတွေကခေါင်းဆောင်တွေနဲ့လည်းသမ္မတ Biden တွေ့ဆုံဖို့ရှိပါတယ်။ဥရောပသမ္မတအဖွဲ့ဝင်နိုင်ငံတွေက Britain ခွဲထွက်ရေး Brexit ကိစ္စကိုအရင်ကသမ္မတဟောင်း Obama လက်ထက်သမ္မတ Biden ဒုသမ္မတအဖြစ်တာဝန်ယူခဲ့တဲ့အချိန်တုန်းက American ပြည်ထောင်စုနဲ့ Britain ကြားမှာသဘောထားကွဲလွဲခဲ့ပါတယ်။ဥရောပသမဂ္ဂက Britain ခွဲထွက်မယ်ဆိုရင် 1998 ကရခဲ့တဲ့မြောက်ပိုင်း Ireland မှာအကြမ်းဖက်မှုတွေဆုံးသက်ရေး Good Friday Agreement ကိုထိခိုက်မှာကို Ireland အဆက်အနွယ်ကဆင့်သက်လာသူတူဖြစ်တဲ့သမ္မတ Joe Biden ကစိုးရိမ်ပါတယ်။ Britain ခွဲထွက်ရေးသဘောတူညီချက်အရမြောက်ပိုင်းအိုင်ယာလန်ဟာတခုတည်းသောဥရောပဈေးကွက်ရဲ့အစိတ်အပိုင်းတစ်ခုဖြစ်ဆက်ပြီးတော့ကျန်နေမှာဖြစ်ပြီးနေကြာအောက်ခွန်ဌာနတွေတည်ထောင်ခွင့်ရှိပါတယ်။သမ္မတဘိုင်ဒန်အစိုးရကတော့ဥရောပသမဂ္ဂကဗြိတိန်ခွဲထွက်တာဟာအိုင်ယာလန်ငြိမ်းချမ်းရေးညွှန်မှန်းချက်တွေကိုမထိခိုက်ဖို့အရေးကြီးတယ်ဆိုပြီးတော့ပြောဆိုနေပါတယ်။သမ္မတဘိုင်ဒန်ဟာမနေ့ကဗြိတိန်နိုင်ငံကိုရောက်တဲ့ဆိုရင်လည်းအင်္ဂလန်ဆော့ဖို့အခြေဆိုင်မီလ်ဒန်ဟော့တော်ဝင်လေတဲ့မှာရှိတဲ့အမေရိကန်တပ်သားတွေကိုတွေ့ဆုံမင်္ဂလာပြောကြားခဲ့ပါတယ်ရှင်။တရုတ်နိုင်ငံဟာအမေရိကန်ပြည်ထောင်စုအတွက်တဖြည်းဖြည်းပို့ပြီးတော့ကြီးမားတဲ့စိန်ခေါ်မှုတစ်ခုဖြစ်တယ်ဆိုပြီးထီထီရောက်ရောက်ကန့်တွယ်ဖြည့်ရှင်းမှုရည်ရွယ်တဲ့အစီအစဉ်သစ်တွေကိုအမေရိကန်ကာကွယ်ရေးဝန်ကြီး Lloyd Austin ကပန်တဂွန်စစ်ဌာနချုပ်မှမနေ့ကတရားဝင်ဆပြီးတော့ခြားပြခဲ့ပါတယ်။ပြည်ပြင်ပြောင်းလဲမှုဆိုင်ရာဆောင်ရွက်ချက်တချို့ကိုလျှို့ဝှက်ထားဆဲဖြစ်ပေမဲ့တရုတ်နိုင်ငံကိုရှင်ပြိုင်နိုင်မှုပို့ပြီးတော့ဦးစားပေးလှုပ်ဆောင်ဖို့အတွက်လုပ်ငန်းအဖွဲ့အစည်းဆိုင်ရာအပြောင်းအလဲတွေဆပြီးတော့လှုပ်ဆောင်နေပြီလို့ကာကွယ်ရေးဝန်ကြီးဌာနကတာဝန်ရှိသူတွေကသတင်းထုတ်တွေကိုပြောပါတယ်။အထူးသဖြင့်အင်ဒိုပစိဖိတ်ဒေသအတွင်းရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေအပေါ်လိုအပ်တယ်လို့တုံ့ပြန်ဖို့ဖြစ်ပြီးလက်ရှိသမ္မတဘိုင်ဒန်အစိုးရသွားနေတဲ့လမ်းကြောင်းကိုပြောင်းလဲလိုက်တဲ့မဟာဗျူဟအတိတ်တော်မဟုတ်တဲ့အကြောင်းကာကွယ်ရေးဝန်ကြီးဌာနအရာရှိသူကပြောပါတယ်။အခုဒီလိုပြုပြင်ပြောင်းလဲမှုတွေကိုတရုတ်နိုင်ငံဆိုင်ရာအလုပ်အဖွဲ့China Task Force ကနေပြီးတော့ဥဆောင်လုပ်ကိုင်နေကြတာပါဒီအဖွဲ့ကို February လတုန်းကဖွဲ့စည်းခဲ့ပြီးကာကွယ်ရေးဝန်ကြီးဌာနရဲ့တရုတ်နိုင်ငံဆိုင်ရာမူဝါဒတွေကိုပြန်ပြီးတော့တုံ့တက်ခဲ့တာလည်းဖြစ်ပါတယ်ဒါအပြင် Congress အပါအဝင်တခြားအစိုးရအဖွဲ့အစည်းနဲ့ဝန်ကြီးဌာနတွေနဲ့လည်းညှိနှိုင်းတိုင်ပင်ခဲ့ကြောင်း American ကာကွယ်ရေးဝန်ကြီးဌာနကတာဝန်ရှိသူတွေကပြောပါတယ်ရှင်ဖွံ့ဖြိုးဆဲနိုင်ငံတွေအတွက် American ပြည်ထောင်စုက Pfizer Company ထုတ်COVID-19 ကာကွယ်ဆေးသန်း900ထပ်ပြီးတော့လှူဒန်းသွားမယ့်အပေါ်မှာအာရှကျန်းမာရေးဆိုင်ရာတာဝန်ရှိသူတွေကကြိုးဆိုလိုက်ပါတယ်။ဒီလိုဆေးတွေလှူမဲ့အကြောင်းဗြိတိန်နိုင်ငံမှာကျင်းပတဲ့ဆက်မှုထိပ်သီး9နိုင်ငံ G7 ဆွေးနွေးပွဲမတိုင်ခင်ကြာတာပရီးနေမှာကြီးညာသွားဖို့သမ္မတဂျိုးဘိုင်ဒန်ကစီစဉ်ချပါတယ်။ကာကွယ်ထိုးဆေးသန်း200ကိုဒီနေ့အတွင်းမှာပေးလှူသွားဖို့ရှိပြီးကျန်းကာကွယ်ဆေးတွေကို2022နှစ်ဝက်အတွင်းမှာပေးပို့သွားမယ်လို့အင်ဖြူတော်ကပြောပါတယ်။အခုထိတကဘာလုံးအတိုင်းအတန်နဲ့ကိုဗစ်ကူးစက်သူဟာ184တန်းနဲ့သေဆုံးသူ 3.8 တန်းကျော်ရှိပါတယ
်။နောက်ဆုံးရသတင်းတွေကိုကိုဇော်ဝင်းလိုက်နဲ့မတ်မြောက်သတင်းအောင်တို့ချင်ညာပေးခဲ့တာဖြစ်ပါတယ်။အခုကစပြီးတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။ဒီနေ့မနက်ပိုင်းကစစ်တပ်လင်းပြတ်ကျတဲ့အကြောင်းမပြောခင်မှာရင်ဆုံးတော့တောင်ဆန်းစုကြည်ကိုအောက်ရီလိုက်ဆောင်မှုနဲ့တရားစွဲလိုက်တဲ့အကြောင်းကိုပြောပြခြင်းပါတယ်။ထောင်ဒဏ်15နှစ်ထိချမှတ်နိုင်တဲ့အောက်ရီလိုက်ဆောင်မှုနဲ့နိုင်ငံတော်တိုင်းပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ကိုစစ်ကောင်စီကတရားစွဲလိုက်ပါတယ်။တောင်ဆန်းစုကြည်ဥက္ကဋ္ဌဖြစ်တောင်ဝင်ယူထားတဲ့ဒေါခင်ကြီးဖောင်ဒေးရှင်းနဲ့ပတ်သက်တဲ့မြင်းနီးယားစာအုပ်တွေနဲ့ပတ်သက်လို့ဒီတောင်ဆန်းစုကြည်ကယာတုအာဏာကိုအလွဲသောင်းစားလုပ်ကြောင်းအောက်ရီလိုက်ဆောင်မှုကော်မရှင်ကတွေးရှိခဲ့တယ်လို့ဒီနေ့ထုတ်သတင်းစာတွေမှာဖော်ပြခဲ့ပါတယ်။ဒီကိစ္စတွေမှာနေပြည်တော်မြို့တော်ဝန်ဒေါက်တာမျိုးအောင်နေပြည်တော်ဒုတိယမြို့တော်ဝန်ဦးရဲမင်းဦးနေပြည်တော်စီပင်ကော်မတီဝင်ဦးမင်းသူတို့ကိုလည်းစီကံဖောက်ဖျက်ကျူးလွန်တယ်ဆိုပြီးတော့အရီလိုက်စားမှုတွေနဲ့တရားစွဲထားပါတယ်ဒီကြောင်းအပြည့်စုံကိုရန်ကုန်ကလာတဲ့သတင်းအပေါ်မှာခြေခံပြီးတော့မခင်ဖြူတွေပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ
ရန်ကုန်တော်လူဝက်ချက်ဥပဒေပေါက်ကြားမှုအပါအဝင်အမှုခုနှစ်မှုနဲ့တရားစွဲဆိုခံထားရတဲ့ဒေါ်ဆန်းစုကြည်ကိုအာဂရိလိုက်စားမှုနဲ့စစ်ကောင်စီကအမှုချက်တိုးပြီးတရားစွဲလိုက်တာပါ
ဒေါန်ဆန်းစုကြည်ကိုပုံမှန်50ငါးနဲ့ထပ်တူတရားစွဲတဲ့အကြောင်းဒီကနေ့အထုတ်မြန်မာအလင်းနဲ့ကျေးမုန်သတင်းစာတွေမှာဖော်ပြခဲ့တာပါအခုလို့မှုထပ်တူတဲ့အကြောင်းဒေါန်ဆန်းစုကြည်ရဲ့ရှင်းနေတွေကိုသက်ဆိုင်ရာကအသိမပေးဘူးလို့ဒေါန်ဆန်းစုကြည်ရဲ့မှုတွေကိုလိုက်ပါဆောင်ရွက်နေတဲ့ရှင်းနေဖွဲ့ခေါင်းဆောင်တရားလို့တော်ရှင်းနေကြည်ဦးခမောင်စောကဗီအိုကိုပြောပါတယ်
အဲ့တော့
ยาวเช่าเช่นตัวเองที่เราหาลูกค้าอย่างนั้นแต่เราไอ้ที่เราสั่งนะว่าผู้คนจะไม่ประเด็นว่าหนุ่มเงี้ยจะตัวเราจะช้าเลยนะแต่เรื่องการเช่นนี้บ่อยป่ะเราคุยไม่ได้กับผู้หญิงที่อ่ะนะวิวคุยที่อ่ะนี่เราต้องเจอสุดสวยละสิเออแล้วอะไรนะอาจจะได้สามมือได้ที่ก่อนเมื่อกี้อ่ะตรงนั้นนี่ไอ้ตัวที่เราเรียนอ่ะคุยเราไอ้ตรงนั้นบ่อยอ่ะบ่ชี้คำนี้เนาะ
ตัวหาคู่หาลูกค้ามาไหมคุณพูดนะบ่เออคุณจะมุ่งเจาะไปที่ไหนเช่นสักคำหาใจเนี่ยตอนนี้เช่นที่ว่าเนี่ยทั้งสองสุจีเนี่ยจุดที่อาศัยสุขัญญาตุต้องยังการอ๋อนี่เป็นเราสิบินตายายอุกตาจาวเนี่ยนี่เป็นเราเมียวเราเวนจาวเนี่ยกูอยู่เกิดตัวเจ้าจามิวเอานี่เป็นเราจุดที่อาเมียวเราเวนจาวเนี่ยกูอยู่เกิดตัวอุยเอ็มเนี่ยนี่เป็นเราสิบินตายายก็มีมาปากเกิดตัวอุเมนตุลูกเชื่อไป ตอนสั้นสุดที่เนี่ยประเทศเดียวสามเยอะชัดดีมากอังกฤษเลยสามมือเชี่ยสุดเลยแต่งจามือเจ้าอังกฤษเลยสามมือใจเชี่ยก็ไม่เชิงก็อพยพเพื่อส่งสังเกตเลยดิ้งนี่ทวีเดินสายมาพบยาไว้ซีซีตัวชี้เจียจอนสั้นสุดที่ฮะแรงงานไทยเมืองยารู้อยู่ทาร์เรชเชยยังคงได้สุยาสังเวชชัดดีกูเท่ากันกากเว็บวุ่นจีจูพิมพ์เป็นตัวเองไปเลยจะรู้เลยซะอเมริกันดอลลาร์เช่าตัวเนี่ยช่วยคนอันเป็นตากูต้องจริงคุยและแข่งยาอยู่กันละตัวชี้ยาเลยรู้สบาย จากเป็นทอคเคนจีฟาวเดชันยงโจพูดว่าตั้งแต่ยี่ตาลังก์มีแต่เอกาจอเนสเอาอุกุตอนสั้นสุดที่ก้ายารู้จักวิ่งกูเลยต้องจ่ายลูกบีไทเฟเนจัมบูมาเปย์เวย์ย้อนเนตตาเรนนงเนงานยังเกิดเจ้าแรงงานก็มุ่ยเจ็ดแต่งานรักเนียจอเนน่าส่งชงเกเรลูตรินซาทุกยันจะมาพบยาชาวไร่จากเป็นนิบิโรมาเล่ทอคเคนจีฟาวเดชันเนี่ยลายังรอสิ่งเงินอีกตัวนี้กว่านักกว่ากูนิบิโรสิ่งมาเช่าทาร์มา ยารู้เช่นว่ากูต้องมีไทเทนจัมบูเช่เนี่ยอะไรอย่างนี้ไปเช็คกันแล้วจ้าแรงงานก็มุ่ยเจ็ดสกูปีเลียนจ้าเนี่ยน่าส่งชงเนี่ยลูกอังกฤษเลยสามมือใจใจยิ่งกลมเชิงอ่ะตัวชี้เลยจังเปียวไป ถ้าการทอคินจีฟาวเดชันเอ็ดเนี่ยพี่ดูลู่แดงวิริเดก้าเจ็ดปีเลียนจ้ากูมันเลี้ยวอ้อซาตงบีจอนสันสุจีนิทันบุสาวนี่เก่งกูที่สาวเคราะห์กันเลยอังกฤษเลยสามมือใจใจยิ่งอุบลีปงมางาสังกามีสาวชาวเซตตงเนี่ยมุ่งพันชาร์ลูพบยาชาวไร่ตอนสันสุจีปอสเวจจูเนี่ยพัตตาลูอังกฤษเลยสามมือใจใจยิ่งก็ไม่ใช่เพียงใจจะวันกันอุจจารสุกับกุลูพบยาไร่
ฉันรู้ว่าตอนนี้เรื่องอะไรมาปาร์เลยฮาริฉันรู้ว่าตีมีเงินฮาริชงเนี่ยฮาริไอ้ใจนี่บาร์เลยฉันรู้ตอนนี้ทุกอย่างจะมาปาร์เลยได้ยังไงฉันรู้ตอนนี้เราเชื่อในบริษัทเราเชื่อในดีสิ่งนี้ใช่ไหมฉันรู้ไอ้มาเราฉันรู้ที่อันนี้ประเทศตรงมาเรื่องที่พี่เอามาฮาริชิบาร์เลยนะไอ้มาเราไอ้มาเราว่าพี่น้องเพื่อนพี่น้องผู้คนเราเนาะเขาเกี่ยวกันยังไงวันนี้ฉันอะไรฉันรู้ว่าเรื่องอะไรฉันรู้ในดีสิ่งนี้เนาะเขาเกี่ยวกั
ာအခြေမြင့်ရှိတဲ့ဆွဆွဲချက်တွေဖြစ်တယ်လို့ပဲခြားပါတယ်
။တကယ်တော့လေငွေတွေကဥပဒေအရနော်ဆိုလို့ရှိရင်တော့ဆွဲပြီးတိုင်ပြီးဆိုတဲ့ကလေးကရှင်းပြီးဝေ့ချင်တာပေါ့ကျွန်တော်လည်းကမ္ဘာလို့ရှိပြရဂျုံရောက်တော့မှလည်းရှင်းပြီးရပါဝါတရားရှိပါရပါလေ။ဒါတော့တစ်ဆင့်ကဥပဒေအရရှိကြည့်ရတဲ့တစ်ဆင့်စီစစ်ချက်တွေလို့အောင်ရုပ်တော့ပါဂျုံကိုတင်ရအရင်မှုတွေလုပ်ပေါ့ဗျာ။အဲ့ဒီကမှမချောလာကြရပါဘူး။တော်စားစုကြီးအခုဒီဝန်ထဲပါဆောင်ရည်ကြီးတင်ပြီးပြောက်နေတယ်။ကျွန်တော်သဘောရပါ။အဲ့ဒီဆိုဆိုချက်တွေအခြေရင်းရှိဘူး။ကျွန်တော်ကြည့်ရမှရှိ။ကျွန်တော်တွေ့ဘူးတဲ့။နိုင်ငံကြီးကောင်းဆောင်တင်ပါရော၊နိုင်ငံကောင်းဆောင်တော့တင်ပါရော။တော်စားစုကြီးကပုဂ္ဂိုလ်ကြီးရ။ကိုကျေတရားအကောင်းဆုံးတင်ပါပါပါဆင်။တော်စားစုကြီးအခြားချုပ်ရည်ကြီးဒီကောင်းရှိတဲ့ပြည်နဲ့ပုဂ္ဂိုလ်ကြီးအဲ့ကိုလောဘလို့ဖြစ်ဖြစ်ဖြစ်ဆိုတာမျိုးတွေဟောကောင်းစားနေကြည့်ဆွဆွဲလို့ဖြစ်ပါအောင်ဆွဆွဲမယ်ဆိုရင်အဲ့လားကကျွန်တော်ကယုံကြည်ရမရှိဘူးလို့ကျွန်တော်ပြောချင်ပါတယ်
။ဒေါ်စားစုတီကိုဆွဲဆိုထားတဲ့အာခိလိုက်စားမှုတိုက်ဖြတ်ရေးဥပဒေပုံမှား55ဆိုတာကနိုင်ငံရေးရာထူးလက်ရှိဖြစ်သူဒါမှမဟုတ်နိုင်ငံရေးရာထူးရရှိခဲ့သူတယောက်ဟာအာဂတိလိုက်စားမှုကျူးလွန်ကြောင်းပြစ်မှုထင်ရှားတယ်လို့ဆုံးဖြတ်ရင်အဲ့ဒီသူကိုထောင်ဒဏ်15နှစ်ထက်မပိုတဲ့ထောင်ဒဏ်ချမှတ်နိုင်တယ်လို့ငွေဒဏ်လည်းချမှတ်နိုင်တယ်လို့ဖော်ပြထားပါတယ် ဒေါက်တာမျိုးအောင်ဦးရဲမင်းဦးနဲ့ဦးမင်းသူတို့အပေါ်ဆွဲထားတဲ့အာဂရီလိုက်စားမှုတက်ချက်ရေးဥပဒေပုံမှ55မြင်းဆောင်63ဆိုတာကတော့နိုင်ငံရေးယာတူလက်ရှိဖြစ်သူဒါမှမဟုတ်နိုင်ငံရေးယာတူရှိခဲ့သူတယောက်ယောက်အာဂရီလိုက်စားနိုင်အောင်အားပေးကူညီသူတွေကိုဖြစ်တဲ့အနေနဲ့စီရင်တဲ့ပုံမှဖြစ်ပြီးအဲ့ဒီပုံမှဟာလဲပုံမှ55လို့ပဲအလားတူဖြစ်တန်ကြခံရမှာဖြစ်ပါတယ်နိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်တော်ဆန်းစုကြည်ဟာပိုးကုံသွင်းကုံဥပဒေပုံအများပြည်သူတည်ငြိမ်အေးချမ်းမှုပြက်ပြားအောင်လှုံ့ဆော်မှုလှုံ့ဆော်မှုဆိုင်ရာဥပဒေပုံမှ905ခွေနိုင်ငံတော်ကြီးညိုပြက်အောင်လှုံ့ဆော်မှုဥပဒေပုံမှ124ကကြီးတို့အပြင်သဘောဝဘေးရန်ရဲ့ထိန်းသိမ်းကာကွယ်ရေးအောက်ဥပဒေပုံမှ25နဲ့အမှု2မှုစုစုပေါင်းနေပြီးတော့မှအမှုချမှုနဲ့တရားရင်ဆိုင်နေရပါတယ်။ရန်ကုန်မှာတော့နိုင်ငံတော်လှုပ်ဝက်ချက်ပေါက်ကြားမှုဥပဒေပုံမှ31ကငယ်နဲ့တရားစွဲခံထားပါတယ်ရှင်။
မကင်ဖြူတွေပြောပြသွားတာပါအခုတခါတော့ပြင်ဦးလယ်မှာဒီနေ့မနက်ပိုင်းကဒီလင်းပြက်ကြတဲ့အကြောင်းကိုပြောပြချင်ပါတယ်မလေးတိုင်းဒေသကြီးပြင်ဦးလယ်အနီးစခန်းသားမှာဒီနေ့မနက်ကစစ်လင်းတစ်စင်းပြက်ကြခဲ့လို့12ဦးသေဆုံးပြီးတော့2ဦးဒဏ်ရာရရှိတယ်လို့စစ်ကောင်စီပြောခွင့်ရကပြောပါတယ်ပြင်ဦးလယ်မှာဆောက်လုပ်ထားတဲ့ပရိယတ်တိစာတင်တိုက်ပနတ်တော်တင်အခမ်းအနားသွားစဉ်အနီးစခန်းလေစိတ်နားမှာလင်းပြက်ကြခဲ့တာဖြစ်ပြီးတော့ဈေးကုန်းဆရာတော်ပါဝင်စစ်မှုထမ်းတွေသေဆုံးခဲ့ပါတယ်ဒီကြောင့်တော့ VOA သတင်းတော့နိုင်ကွင်းအိမ်ကသတင်းပေးပို့ထားပါတယ်ခင်ဗျာ
ဒီနေ့မနေ့7နာရီခန့်မှာပြည်ဦးလွေမြို့နယ်အနီးစခန်းလေစိတ်နားကဓမ္မနီစက်ရုပ်ဝင်းထဲမှာတမရော်ပိုင်းလေရင်တစီပြတ်ကျခဲ့ပါတယ်နေပြည်တော်ကနေပြည်ဦးလွေကိုသွားတဲ့လေရင်ပေါ်မှာဈေးကုန်းဆရာတော်ဒေါက်တာဗတ်တန်တကဝတာရအပါဝင်တန်ကအလှရှင်7ဦးနဲ့လေရင်မှုသား6ဦးစုစုပေါင်း14ဦးပါသွားခဲ့ပါတယ်ပြင်းလွင်မြို့နယ်3000ကျေးရွာအုပ်စုကြောက်ဖြာတို့ကျေးရွာမှာဆောက်လုပ်မဲ့မဟာဝိတုဒ္ဒယာမစီကုံပရယတိစာတင်တိုက်အတွက်ပနက်တော်တင်ခန်းနာအတွက်တွားစဉ်လေရင်ပြက်ကျပြီး12ဦးသေဆုံးသွားခဲ့ပါတယ်။လေရင်ပြက်ကျတာနဲ့ပတ်သက်လို့စစ်ကောင်စီပြောခွေရဗိုလ်ချုပ်စော်မင်းတွန်းက VOA ကိုခုလိုပြောပါတယ်
ဆရာတော်ကြီးကကျွန်တော်တို့တန်ဃာတော်များအပေါ်မှာအလူရှင်7ဦးပေါ့ပြီးရင်လေရင်အမှုရန်6ဦးပါတယ်လေရင်ဖြစ်ပါတယ်ဒီနေ့မနေ့ခုနလိုက်မှာနေပြီးတော့လေစိတ်ကနေအနည်းချက်ခန့်ဒီစိတ်ကိုပါတယ်မကရှိမှရတော့မှမစ်ကန်ဒီစေနာလီစင်တာနေမှာတော့ကျွန်တော်အဲ့ဆဲနာလီမှာရှိတဲ့အမနစ်စင်ကိုလည်းရှိတောင်းပေမိတာလေးရတော့မှကျွန်တော်တို့ပြတ်တာလည်းရှိပါလိမ့်မယ်။လေငုံမှာပါသွားတယ်ကျွန်တော်တက်ကြတီတူရဲ့အာပြတာတူလူကိုကယ်ဆယ်နိုင်ခဲ့လို့ကြာနှုတ်လွင်တတ်တော့စေရင်ကိုပို့ဆောင်စုတာပေးလည်းရှိပါသေးတယ်။အကျန်တဲ့လူတွေကတော့ကျွန်တော်ဒီနှစ်ဦးပဲကယ်ဆယ်နိုင်ပါဗျ။အဲ့ပေါ်မှာပါလာ14ယောက်ဖြစ်ပါလေဗျ
။လေငုံမှုသား6ယောက်ထဲမှာတမရော်ရရှိတွေပါနိုင်တယ်လို့ဗိုလ်ချုပ်စော်မင်းတော်ကအခုလူပြောပါတယ်
တော့ခုနကတော့လေရင်အမှုလား6ဦးတည်းမှာတော့ပါပါလိမ့်မယ်။အဲဒီမှာဟိုကျွန်တော်တို့လေရင်ကမောင်းတဲ့လူတွေကတော့တက်မတော့အရာရှိတွေပဲမောင်းလာပါလိမ့်
။ဒီနေ့မနေ့ကလေရင်ပြတ်မကျခင်အိမ်ပေါ်လေရင်ပြန်သွားတာသတိထားလိုက်မိတဲ့အနည်းစခန်းနားနေသူကအခြေအနေကိုခုလူပြောပြပါဗါး
။မနေ့က7နာရီနဲ့7နာရီခွဲကြာလောက်ပေါ့နော်။သမင်းစားနေကြတာအိမ်ထဲမှာအိမ်မှာသမင်းဝိုင်းမှာပေါ့။ဒီနေ့နိမ့်လေးပြန်သွားတယ်။တော်တော်ကိုနိမ့်တယ်။ခါတိုင်းပြန်လို့ရှိရင်သူတို့ကချင်းရှူတော့တော်တော်လုံလုံကနေပြီးတော့မှကိုယ်ပတ်ပြီးတော့မှပြန်လာလေဒါပေမဲ့ဒီမနေ့ကတော့မြူတွေကတအားအောင်နေတာအဲ့တော့အိမ်ကောင်မိုးပေါ်ကနေပြီးတော့ပြန်သွားပြီးသူကလေရင်ကွင်းအမှတ်နဲ့ဆင်းလိုက်တာလားမသိဘူးအဲ့ဒီသမဏိစေယုံဝင်ထဲမှာတားသွားတာသမဏိစေယုံဝင်ကလည်းဟိုကနေတော်တော်နီးတယ်နောက်တစ်နေ့လောက်နေတော့လိန်မြန်ပြက်ကြတယ်သတင်းကြားတာပဲဒါပေမဲ့သူတို့အဲ့ပြက်ကြတော့လေဝုန်းနိုင်တာလည်းမကြဘူးတိတ်မဝေးပေမဲ့လေအသာလေးရှော့ဆင်းသွားလာလားဘယ်လိုပုံစံမျိုးနဲ့လဲတော့မသိဘူ
းစိုးပွားတဲ့ရာသီဥတုကြောင့်စစ်လေရင်ပြက်ကြလာလို့စစ်တပ်ဘက်ကသတင်းထုတ်ပြန်ထားပါတယ်ရာသီဥတုအခြေအနေနဲ့ပတ်သက်လို့ပြည်ဦးလွင်မှာနေသူကအခုလိုပြောပြပါတယ
်လေညာကတော့ဘယ်လိုပေါ်ရာသီဥတုမပေါင်းတဲ့အချိန်ဆင်းတော့လေပထမတက်ကြပါတော့ပေါ့မင်းကရာသီဥတုကမိုင်းနေတာပေါ့ပုံမိုင်းနေတာပေါ့ဟိုမိုင်းနေတော့မိုင်းနေတော့ဆင်းတဲ့အခါမှာမမြောက်တော့တဲ့တကယ်မကြည့်ဝဲတယ်တဲ့ဝဲပြီးတော့ဆင်းတာမမြောက်ဘူးတော့ဘာပတ်ပြီးကျူးစားကြည့်နေတော့အဲ့ဒီတက်ကြတော့ပဲ
2019ခုနှစ်ဇွန်လ9ရက်နေ့ကတမရော်ပိုင်းရှန်စီဝိုင်း FF 200မျိုးစားလေရင်တစီသဝယ်မျိုးတွင်ပြတ်ကျသွားခဲ့ရမှာလေရင်ဖွဲ့ဝင်14ဦးခရီးသည်100ချီဦးစုစုပေါင်း122ဦးသေဆုံးခဲ့တဲ့ဖြစ်စဉ်ပြီးရင်ဒီနေ့လေရင်ပြတ်ကျမှုမှာအများဆုံးသေဆုံးလာဖြစ်ပါတယ်ခင်ဗျာ
ဖြူသတင်းနောက်နိုင်ကိုရင်ပြောပြသွားတာဖြစ်ပါတယ်ဒုက္ခရောရှမ်းပြည်နယ်လားရှုနဲ့တာချီလေးမျိုးပတ်တွေကဒီပောက်ကွဲမှုပြစ်ခတ်မှုတွေအကြောင်းကိုပြောပြကြပါမယ်။ရှမ်းပြည်နယ်လားရှုမြို့မှာဒီနေ့ပောက်ကွဲမှုတွေဖြစ်ခဲ့ပြီးတော့ရဲတပ်ဖွဲ့ဝင်2ယောက်ဒဏ်ရာရခဲ့ပါတယ်။မနေ့ကလည်းရှမ်းပြည်နယ်အစီပိုင်းတာချီလေးမျိုးကဒီတာချီလေးခရိုင်ရဲတပ်ဖွဲ့မှုယုံတိုက်ခိုက်ခံရလို့ရဲတပ်ချက်ကြီးတဦးသေဆုံးခဲ့ပါတယ်။ရှမ်းပြည်နယ်ဘက်ကပောက်ကွဲပြစ်ခတ်မှုအခြေအနေတွေအကြောင်းကိုတော့ရန်ကုန်ကလာတဲ့သတင်းကိုမတ်စုမွန်ကပြောပြပေးမှာဖြစ်ပါတယ်ဗျာ။
ဒီကနေ့မှာတော့ရှမ်းပြည်နယ်လာရှိုးမြို့ကလာရှိုးတက္ကသိုလ်နားအပါအဝင်မှာပေါက်ကွဲမှုတွေဖြစ်ခဲ့ပါတယ်အဲ့ဒီပေါက်ကွဲမှုတွေထဲမှာရဲတပ်ဖွဲ့ဝင်နှစ်ယောက်ထိခိုက်ဒဏ်ရာရခဲ့တယ်လို့ဒေသခံတဦးကဗီအိုကိုပြောပါတယ်လူမြက်ကကျွန်တော်တို့တက္ကသိုလ်ရှေ့ကရဲမှုကြီးအိမ်နာမင်းနဲ့ပိုင်းငါရဲနဲ့ရောက်ထီးအခုအဲ့ရဲရတူအဲ့နမှာလုံချုံကြီးရှေ့ပြီ
ကတည်းကရဲနေစီတတကြတော့ကျွန်တော်တို့ဟိုဘက်အဝင်ဖွဲ့ဖေးထားတဲ့အပေါက်မှာဟိုတက္ကသိုလ်ရဲ့တမယုံဘက်ချမ်းမှာတက်ကထိုင်တယ်နားနေကောင်နားမှာကရဲထိုင်တယ်ညနေပိုင်းမှာလဲလာရှိုးမြို့အမှတ်9ရက်ွက်အမှတ်6အထက်တန်းကျောင်းမှာအသေးစားပေါက်ကွဲမှုဖြစ်ခဲ့ပါတယ် ဂျွန်လ9ရက်နေ့မနက်ပိုင်းကလည်းရှမ်းပြည်နယ်စီဆိုင်မြို့နယ်ကယားပြည်နယ်လွိုက်ကော်မြို့ကိုဆက်သွဲထားတဲ့ထီးဆဲခါတံတားပေါ်မှာဘုံပေါက်ကွဲလို့တံတားအနှင်းငယ်ပျက်စီးခဲ့ပါတယ်ဒီပေါက်ကွဲမှုကြောင့်ဆေးအုပ်ချုပ်ရေးကောင်စီဘက်ကအဲ့ဒီတံတားကိုပိတ်လိုက်တယ်လို့ဒေသတွင်းကလာတဲ့သတင်းတွေမှာဖော်ပြပါတယ်ရှမ်းပြည်နယ်ရှေးပိုင်းတာချီလေးမြို့ကတာချီလေးခရိုင်ရဲတပ်ဖွဲ့မှုရ
Kane Lavi Pikalu, Tajaji to U, Chi Timan, the Songere, Lu, Mukan to Uga, Viewi, Pyopiavare,
Kane Lavi, the Kara, and Aquila's River, Aquila's River, Tajaji to Joseph, Roman Lunchy, I'm a song. Oh, I think it's on the other machine. I didn't mark up the name of the AP, the car where they look at it. You know, the driver and then the other one made it. And then I saw your phone.
အဲ့ဒါကြောင့်မလို့သူပြောက်ပဲဖြစ်သွားတယ်ကအချားလူတော့မကြည့်ပါဘူး။ပြီးခဲ့တဲ့တလားလောက်ကလည်းအဲ့ဒီခရရဲ့တက်ဖွဲ့မှုရုံးမှာပဲလက်လုံးဘုံနှလုံးပြောက်ခံခဲ့ရပါတယ်။ဒီပြောက်ခံရမှုမှာတော့ထိခိုက်သူမရှိခဲ့ပါဘူး။အဲ့လိုမျိုးဖြစ်ခဲ့ပြီးတဲ့နောက်မှာတော့အဲ့ဒီခရရဲ့တက်ဖွဲ့မှုရုံးရဲ့ရှေ့မှာတဲ့အိတင်းနဲ့အကာရန်လုပ်ပြီးညပိုင်းမှာလုံခြုံရေးအဆောင်အချက်တ ဒီတာချီလေးမြို့နယ်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ TPDF နဲ့လည်းသက်ဆိုင်မှုမရှိဘူးလို့TPDF ကမနေ့ကညပိုင်းတုန်းကသတင်းထုတ်ပြန်ထားပါတယ်။ဒါကြောင့်ဘသူတွေတိုက်ခိုက်တယ်လဲဆိုတာကိုတော့အတိအကျမသိရသေးပါဘူး။မြို့ရဲမှာစစ်တပ်နဲ့ရဲတပ်ဖွဲ့ဝင်တွေကင်းတဲ့သွာလာနေချိန်မှာဒီလိုမျိုးကျူးလွန်သူမပေါ်ဘဲတနက်နဲ့ပြစ်ခတ်မှုတွေပောက်ကွဲမှုတွေဖြစ်နေတာကြောင့်ဒေသခံပြည
ကျွန်တော်တို့ပြောပြသွားတာဖြစ်ပါတယ်အခုတစ်ခါတော့ဒီရှမ်ပြည်မြောက်ပိုင်းကမြောက်ပိုင်းနဲ့ကချင်ပြည်နယ်ဘက်ကစစ်ရေးအခြေအနေတွေကိုပြောပြပေးကြပါမယ်ရှမ်ပြည်နယ်မြောက်ပိုင်းသိမ်းပြည်မြို့မြောက်ဖက်မှာဒီနေ့ဇွန်လ10ရက်နေ့မနက်ကစစ်ရေးနယ်စဉ်တိုက်ခိုက်ခံရပြီးတဲ့နောက်အပြန်အလှန်ပြစ်ခတ်မှုတွေရှိခဲ့တယ်လို့ဒေသခံတွေကပြောပါတယ်တိုက်ပွဲဖြစ်ပွားချိန်မှာလာရှိုးမှု င်းတွေထွက်ပြီးမဲ့ဒေသခံတွေကတော့တပ်ဖက်က6လမ်းနဲ့အနည်းနဲ့ပစ်ခတ်တာဖြစ်တယ်လို့ယူဆနေပါတယ်။ဒီလိုအခြေအနေနဲ့ပတ်သက်လို့ရန်ကုန်ကလာတဲ့သတင်းကိုကိုငိမ့်ချန်းပြောပြပေးမှာဖြစ်ပါတယ်ဗျာ
။ရှမ်းပြည်နယ်မြောက်ပိုင်းတိန်းနီမြို့မြောက်ဖက်မန်ပိန်ကျေးရွာအနီးမှာဒီကနေ့မနက်စစ်ရင်တိုင်းတိုက်ခိုက်ခံရပါတယ်။ဘယ်သူဘယ်ဝါရီမှမသိရတဲ့လက်နက်ကင်တစ်ဖွဲ့ကတိုက်ခိုက်ခဲ့ပြီးတဲ့နောက်နိုင်ဝဲလောက်အပြန်အလှန်ပစ်ခတ်မှုတွေဖြစ်ခဲ့တယ်လို့ဒေသခံတဦးကပြောပါတယ်။
မပင်တော့ရှိတော့အခြေရတော့ကြည့်နိုင်ခွဲကိုယ်နိုင်ဝင်ကြည့်တော့ပြမယ်ဆိုညို့တဲ့အနေနဲ့အတန်ကြားရပါကျွန်တော်တို့ကလက်သက်ကြီးတိုင်းဒါဒီတော့တမက်ပန်းလေးကြားပြုံးတော်ပေါ့နော်အရင်ပြုံးတော်ရဲ့အပေါ်ဖက်မှာဖြစ်တယ်တော်ဖက်ပြည်လဲတော့မကြောက်ဘူ
းထိခိုက်ကြဆုံးမှုအခြေအနေတော့မသိရသေးဘူးလို့သူကဆက်ပြောပါတယ်တိုက်ပွဲတွေဖြစ်ပွားနေချိန်လာရှိုးမူဆယ်ပြည်တော်စုလမ်းမကြီးမှာကားအသွာလာတွေခဏရပ်တန့်နေပေမဲ့နောက်ပိုင်းအသွာလာတွေပုံမှန်ပြန်ဖြစ်ခဲ့ပါတယ်ရှမ်းပြည်နယ်မြောက်ပိုင်းဒေသမှာ KIA ကချင်းTNL တောင်းပလောင် MNDA ကိုကန့်နဲ့ AA ရခိုင်လက်နက်ကိုင်အဖွဲ့တွေပူးပေါင်းထားတဲ့မြောက်ပိုင်းမဟာမိတ်အဖွဲ့ကအဓိကလှုပ်ရှားနေတာပါစစ်တပ်နဲ့ကချင်လက်နက်ကိုင် KIA တို့ကြားစစ်ရေးတင်းမာနေတဲ့ကချင်ပြည်နယ်ရွှေကူမြို့မှာရဲစခန်းတစ်ခုနဲ့စစ်တင်းမောဒဇင်တိုက်ခိုက်ခံရတယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်ခဲ့ပါတယ်ဒီတိုက်ခိုက်မှုတွေကို KIA နဲ့ပြည်သူ့ကာကွယ်ရေးတပ်ကပူးပေါင်းလုပ်ခဲ့တယ်ဆိုတဲ့သတင်းတွေထွက်နေပေမဲ့ဒေသခံတချို့ကတော့လုံခြုံရေးတပ်ဖွဲ့တွေဘက်ကတက်လှမ်းပြစ်ခတ်တာဖြစ်နိုင်တယ်လို့ယူဆကြပါတယ
်။အဲ့ဒါကဘာလို့မဟုတ်ဘူးသူတို့ကသူတို့လက်ဆောင်နေတာတက်လှမ်းနေတာဖြစ်တာကသူတို့ရေးစံကတမဖောက်အဲ့ဒီလိုတမလို့ ชุดนี้มาชื่อชุดนี้มาเนี่ยตัวตาตาพี่ตัวใหญ่เราเป็นอะไรชุดนี้มาชื่อเอามาทำอะไรกูจะตัวอะไรเนี่ยเอาตัวนี้ไอ้ตัวดีเดนบอกเรื่องนี้มันชุดเข่าเลยครับพี่ตาก็ดูว่าจะเข้าใจยี่ตาเลยวิธีการยี่ตาจิ้นลายเฮลี่ชุดนี้มาเนี่ยตาจิ้นลายดูว่าเจ้ามันเราจิ้นลายเจ้าก็เป็นห้องก็เป็นสังกัดมันเราว่าเป็นจิ้นลายนายยี่มาเป็นจิ้นลายเอ็มจิ้นลาย
ที่แกพูดว่าบ้าไม่ใช่หรอกพี่แค่พูดแค่เลยเยสแค่เนี่ยเสด็จมหาว่าเสียเปล่ากว่าตาตาเล่าชี้เจ้าเนี่ยอันนี้น่ากันลุงเนี่ยเองจะโชว์ที่มันแก่ราชี้เจ้าเลยเปล่าวะเลยอาชาช่วยกูเดต้ากันตัวกันเลยตู้มีงูคู่ลูกเปล่าวะเลย
นี่ก็งานมันยังเราเปล่าเลยแต่ก็เปล่าเลยส่วนยังอ่ะจ้ะอันนี้เนี่ยเป็นเรื่องลุงเนี่ยเปล่าที่แกเปล่าชี้เราชี้มาวะกูว่าเราเป็นมาเลยตามมาเปล่าเลย
ดีกว่าเรื่องมือชีวิตเราแต่ยังว่าเรื่องมือชีวิตเราก็รู้กันเต็มหมดเลยว่าไอ้หน้าดีเราเราเดี๋ยวมาให้มาสาระเต้ไอ้ดีกว่าไอ้ยามไม่ยืมมาหรอกตอนนั้นเราก็ยึดคำมือสาระมาเช่นนั้นเลยตั้งนานเนี่ยตัวมือเราเปล่าดีไปคำพูดมาเยสแค่เนี่ยการนั่งงานในเองอารมณ์เราที่มันน่าชี้แก้ไปไหมไอ้ยาดารีที่ไกลดามชี้แก้จังเลยเปล่าวะเลยที่นี่มันจะไปมาหรอช่วยกูมิวเนี่ยปิดดูการกวยเต็มหรอ SBDF အမိနဲ့ဂျင်ညာချက်ထုတ်ပြန်ရမှာဗိုလ်ဘူးနဲ့ညာကဖြစ်ခဲ့တဲ့ရွှေကူရဲစခန်းနဲ့တင်းမောစိတ်ပြစ်ခတ်မှုဟာ KIA နဲ့သူတို့ပူးပေါင်းတိုက်ခိုက်တာမဟုတ်ကြောင်းလည်းဖော်ပြထားပါတယ်။ဒီလလေးရက်နေ့ရွှေကူမြို့ရဲစခန်းတိုက်ခိုက်မှုကိုတော့ KIA နဲ့ SBDF တို့ပူးပေါင်းတိုက်ခိုက်ခဲ့တာဖြစ်ကြောင်းသတင်းထုတ်ပြန်ခဲ့ပါတယ်။ဒီရပိုင်းတွင်စစ်ကောင်စီရဲ့လူနေရိခါတင်ပ
င်းညာပြောပြတော့တာဖြစ်ပါတယ်အခုကစပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပြီးတော့မှာဖြစ်ပါတယ်အရင်ဆုံးတော့ဦးအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်အစီအစဉ်ကိုနားဆင်ရမှာပါဆရာနာရှင်စန့်ကျင်တဲ့အမျိုးသားညီညွတ်ရေးအစိုးရနဲ့အရသာအတိုက်ခံအုပ်စုတွေဟာအမေရိကန်အစိုးရရဲ့အကူအညီကိုရယူလိုပါတယ်ဒါကြောင့်ဘယ်လိုအကူအညီတာဟာအကောင်းဆုံးလဲဆိုတာကိုဦးအောင်ခင်ကကိုညံဝင်းအောင်နဲ့အတူတင်ပြထားပါတယ်ခင်ဗျာ
အမေရိကန်နိုင်ငံရေးပါတီကြီးတွေဖြစ်တဲ့ Republican နဲ့ Democrat တို့ဟာအသွင်မတူကြပေမဲ့မြမအရေးမှာတော့နှစ်ပါတီပူးတွဲရပ်တည်နိုင်တာကိုတွေ့ရပါတယ်။ Joe Biden အစိုးရရဲ့အရေးယူဆောင်ရွက်မှုတွေကိုထောက်ခံပြီးပုံမှန်ထိရောက်အောင်လုပ်နေတယ်လို့ Senate လွှတ်တော် Republican အမ Mitch McConnell ကလွန်ခဲ့တဲ့မေလ26ရက်နေ့ကပြောပါတယ်။အမျိုးသားညီညွတ်ရေးအစိုးရ NUG ကိုပဲလူကူညီနိုင်မလဲဆိုတာကို Washington အခြေစိုက် Heritage Foundation မှာဆွေးနွေးကြတဲ့ကအဲ့ဒီလိုအားပေးထောက်ခံကြောင်းပြောကြားသွားတာဖြစ်ပါတယ်။အမေရိကန်နဲ့ဥရောပမဟာမိတ်တွေကစစ်ကောင်စီကိုစီးပွားရေးဒဏ်ခတ်အရေးယူထားပါတယ်။ဒါပေမဲ့စစ်ကောင်စီကိုလက်နဲ့တင်ပုတ်မှုပိတ်ပင်မှုအတွေ့ကုလသမဂ္ဂမှာအဆိုပြုတဲ့အခါတရုတ်နဲ့အာဆီယံအုပ်စုကကန့်ကွက်ကြတဲ့အတွက်အကောင့်တဲမပေါ်ပဲဖြစ်သွားပါတယ်။စစ်ကောင်စီကြာဆုံးဖို့အစိုးရတွေကကြိုးပမ်းရမယ်လို့ကုလသမဂ္ဂအထွေထွေအတွင်းရင်းမှုချုပ်အတိုနီယိုဂူတာရက်စ်ကအတည်လင်းပြောထားပါလေ CDM မှာပါဝင်တဲ့မြန်မာတာမဦးကျော်မိုးထွန်းကိုလည်းကုလသမဂ္ဂတာမဖြစ်တရားဝင်ဆက်လက်အတိအမှပြုထားလို့မြမအရေးဟာရှင်းတန်းနေစေဖြစ်ပါတယ
်မြမအရေးမှာအမေရိကန်ပါဝင်ခဲ့တာကြာလာပါပြီတရုတ်ပြည်တွင်စစ်မှာကွန်မြူနစ်အနိုင်ရတဲ့အခါစစ်ရှုံးတဲ့ကွန်မင်တန်တိုက်ရင်အချို့ရှမ်းပြည်နယ်မှာခိုလုံပြီးတရုတ်ကွန်မြူနစ်ကိုပြန်တိုက်ဖို့ကြိုးပမ်းပါတယ်ကွန်မင်တန်တရုတ်ရဲ့အမိနိုင်ငံဟာထိုင်ဝမ်ကျွန်းပါကွန်မင်တန်ကိုလက်နက်ခဲယံထောက်ပံ့ရမှာထိုင်ကွန်မင်တန်နဲ့ CIA ပါဝင်နေတာကိုလူသိများပါတယ်ဥနုအစိုးရက1953မှာကုလသမဂ္ဂကိုတိုင်ကြားရတဲ့အထိကွန်မင်တန်ပြဿနာကြီးထွားလာပါတယ်အမေရိကန်ကတော့ဒီပြဿနာမှာသူမပါဘူးလို့ညင်းပါတယ်နောက်ဆုံးမှာဝိုင်းဝန်းတိုက်တွန်းကြတဲ့အတွက်မြန်မာအမေရိကန်ထိုင်းနဲ့ထိုင်ဝမ်ကိုယ်စားလှယ်တွေပါဝင်တဲ့ကူမင်တန်တပ်ရုပ်သိမ်းရေးကော်မရှင်ဖွဲ့စည်းပါတယ်1954မေလမှာကူမင်တန်တပ်ကိုဖျက်သိမ်းကြောင်းကြေညာပေမဲ့အင်အား6000လောက်ကျန်ရှိပါတယ်1962ခုရောက်မှကူမင်တန်တပ်တွေကိုထိုင်ဝမ်ကိုပြန်ခေါ်နိုင်ခဲ့ပါတယ်
ကွန်မင်တန်ခရဲကြောင့်အမေရိကန်ဆက်ဖက်မှုကိုမြန်မာပြည်မှာလူကြိုက်နေတော်ပါတယ်။ အမေရိကန်ကလည်းဥနုအစိုးရရဲ့ဂျန်နေရေးလမ်းစဉ်နဲ့ဘက်ကပကွန်မြူနီစန့်ကျင်ရေးကြောင့်မြန်မာကိုမဟာဗျူဟာမှာဥစားမပေးပါဘူး။ဘုန်းနေဝင်းစင်အာနာတိတ်ပြီးဆိုရှယ်လစ်ယောဂါထနေချိန်မှာအမေရိကန်ကဗီယက်နမ်မှာအထူးအကျယ်ဆက်ဖက်ပြီးမဲ့ရီမန်းတလူမဖြစ်လို့ထွက်ပေးလိုက်ရပါတယ်။1988အရေးတော်ပုံမှာမြန်မာဒီမိုကရေစီအရေးကိုအမေရိကန်ကထောက်ခံပြီးစေအစိုးရကိုဒဏ်ခတ်အရေးယူပါတယ်။2016ခုနှစ်အထိရှိခဲ့တဲ့အမေရိကန်ရဲ့ဆက်ဖက်မှု145ခုကို RAND Corporation ကလေ့လာရမှာ63ရာခိုင်နှုန်းအောင်မြင်ပြီးလုံးဝဆုံးရှုံးတာက8ရာခိုင်နှုန်းသာရှိတယ်လို့ဆိုပါတယ်။
CDM မှာပါဝင်လိုက်တဲ့ကုလသမဂ္ဂသံအမတ်ဦးကျော်မိုးထွန်းကတော့မြန်မာနိုင်ငံမှာလေရင်ပြန်တမ်းမှုပိတ်ပင်တဲ့ဇုံတတ်မှတ်ဖို့စစ်ကောင်စီကိုလက်နက်မယောင်းချဖို့လုံခြုံရေးကောင်စီကိုတင်ပြခဲ့ပါတယ်လက်နက်ပိတ်ပင်တာကိုကုလသမဂ္ဂမှာလက်မခံပေမဲ့ပြန်တမ်းမှုပိတ်ပင်တဲ့ဇုံအောင်မြင်ဖို့အတွက်အမေရိကန်တဦးတည်းလုံနိုင်ပါတယ်စစ်ကောင်စီလေတိုက်အင်အားကြာဆင်းသွားတာဟာပြည်သူကာကွယ်ရေးတပ်ကိုထောက်ခံအားပေးရာရောက်ပါတယ်လီဗျာနဲ့ဆီးရီးယားမှာလည်းလေကြောင်းကတိုက်ခိုက်ပြီးကူညီတဲ့အစင်လာရှိပါတယ်လေတိုက်အင်အားမရှိတဲ့စစ်ကောင်စီဟာတိုင်းရင်းသားတပ်နဲ့ပြည်သူ့ကာကွယ်ရေးတပ်တွေဝိုင်းတိုက်တဲ့ဒဏ်ကိုရေရှည်ခံနိုင်မှာမဟုတ်ပါဘူးကမ်းလွန်ပင်လယ်ကိုအခြေပြုတိုက်ခိုက်ရမှာမို့ရေကြောင်းကိုပါပိတ်ဆို့ရမယ့်စစ်စင်ရေးဖြစ်ပါတယ
်ပြန်တတ်မှုပိတ်ပင်တဲ့ဇုံတတ်မှတ်ပြီးလေကြောင်းကတိုက်ခိုက်တာဟာအမေရိကန်အတွက်စရိတ်အကူအကျအနည်းဆုံးဖြစ်လိမ့်မယ်လို့အမေရိကန်သုတေသီမိုက်ကယ်မာတင်ကသုံးသပ်ပါတယ်။အမေရိကန်လေတပ်ရဲ့တိုက်ခိုက်မှုကိုတရုတ်လေတပ်ကတုံ့ပြန်မဲ့အလားအလာမရှိဘူးလို့ဆိုပါတယ်။တိုင်းရင်းသားနဲ့အရတားလက်နက်ကင်ကိုအမေရိကန်ကစစ်ရေးထောက်ပံ့မှုပေးတာဟာလေစစ်ကောင်စီဇက်သိန်းအောင်ကူညီတဲ့နီလန်ဖြစ်တယ်လို့ဆိုပါတယ်။ဒါပေမဲ့တရုတ်ကကူညီတဲ့တိုင်းရင်းသားလက်နက်ကင်လည်းရှိနေတာမို့တရုတ်နဲ့အမေရိကန်မြမမြေမှာပြန်ဆိုင်လာနိုင်ပါလေ။အာဖဂန်နစ္စတန်နိုင်ငံကိုဆိုဗီယက်စစ်တပ်ကြီးသိမ်းပိုက်ထားစဉ်ကအစောပိုင်းကာလမှာမျောလင့်ချက်မရှိတဲ့အခြေအနေပါဒါပေမဲ့ပခုံးတန်းပြစ်နိုင်တဲ့စတင်ဂါဒုံးကြီးအမေရိကန်စီကရတဲ့အတွက်အာဖဂန်ပျောက်ကြားဟာဆိုဗီယက်လေရင်300ကျော်ကိုပြစ်ချနိုင်လို့ဆိုဗီယက်တပ်ကြီးအာဖဂန်နစ္စတန်ကထွက်ခွာသွားရပါတယ်နောက်ဆုံးပေါ်ပခုံးတန်းစတင်ဂါဒုံးကြီးတခုဟာဒေါ်လာ4000ဒေါ်လာတပ်ဖို့ရှိပြီး9မိုင်အဝေးအထိပြစ်ခတ်နိုင်ပါတယ်လက်နက်ပစ္စည်းတစ်ခုကစစ်ပွဲကိုအဆုံးဖြတ်ပေးလိုက်တဲ့တာရကပဲဖြစ်ပါတယ်ခင်ဗျာ
ဥောင်းခေရဲ့မြန်မာရေး30ချက်စီစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်အခုတစ်ခါတော့အပတ်စဉ်ဂျမားရေးကဏ္ဍကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်ဒီတစ်ပတ်ဂျမားရေးကဏ္ဍမှာတော့ COVID တတိယလိုင်းနဲ့ကာကွယ်ဆေးအကြောင်းပြောပြထားပါတယ်အိန္ဒိယကကူးစက်မှုမြန်ပြင်းထန်တဲ့ COVID-19 ဗီဇပြောင်းမျိုးကွဲတဲ့ကတစဉ်မြန်မာနိုင်ငံနဲ့ COVID-19 တရားလိုင်းတက်မလာရအောင်ကာကွယ်ဆေးကအထောက်အကူပြုနိုင်တယ်လို့ကျန်းမာရေးတာဝန်ရှိသူတွေကဆိုပါတယ်မြန်မာနိုင်ငံမှာဘယ်လိုကာကွယ်ဆေးတွေဆက်ထိုးဖို့ရှိနေပြီးဘယ်လောက်ထိရောက်မှုရှိနိုင်ပါလဲဒီကြောင့်ကိုတော့ဗဟုကူးစက်ရောဂါတိုက်ဖျက်ရေးဌာနကွဲကညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ဗျာ
โอเคဒီကိစ္စကိုဒေါက်တာခင်ခင်ကြီးခင်ဗျာကျွန်တော်တို့အိန္ဒိယနယ်စပ်ဘက်ကနေဒီသုဆက်မြန်ပြင်းထန်တဲ့ပိုးမျိုးကွဲတဲ့ပေါ့နော်ဝင်လာပြီးတော့မြန်မာနိုင်ငံမှာကိုဗစ်တတရာလိုက်ဒီချမလာရေးအတွက်ကာကွယ်တဲ့နေရာမှာလက်ရှိကိုဗစ်ကာကွယ်ဆေးကလည်းဒီအခြားအထူးများလာတဲ့နိုင်ငံတွေလိုမှာပေါ့နော်အထောက်အကူပြုလာနိုင်မလားဆိုတာကိုအဓိကစဉ်းစားမှာမို့ဘာကလည်းအဓိကစရှင်းပြခြင်းနဲ့စဉ်းစားရ
တယ်။ဒီရောဂါနေပြီးတော့နိုင်ငံချင်းချစ်ချင်းရင်းနှီးမှုပြယုပ်ဖြစ်နေလက်ဆောင်ပေးတဲ့ကာကွယ်ဆေးကျွန်တော်တို့၅သိန်းရှိပါတယ်။အဲ့ကာကွယ်ဆေး၅သိန်းကိုဆက်ပြီးတော့ထိုးနှံပေးမှဖြစ်ပါတယ်။ဒီလိုထိုးနှံတဲ့အခါမှာဆိုရင်တော့တိုင်းနဲ့ကြည်နယ်လိုက်ဒါဦးစားပေးအုပ်စုတွေသတ်မှတ်ထားတာရှိပါတယ်။အခုလက်ရှိမှာတော့ဦးစားပေးအုပ်စုတွေနေနဲ့ကျောင်းဖွင့်ရပြီလဲဖြစ်တယ်ဆိုတော့ဆရာဆရာမတွေပညာရေးဝန်ထမ်းတွေကိုတော့ဒါဦးစားပေးဖြစ်ပါတယ်။ပြီးရင်တော့အသက်60အထက်ပြည်သူတွေပေါ့နော်သူတို့ကတော့ vulnerable group ဆိုတော့ယောဂဖြစ်ပွားလို့ရှိရင်ဖြစ်ပွားသိဆုံးမှုများနိုင်တဲ့အုပ်စုတွေဖြစ်တယ်။သူတို့ကတော့ဦးစားပေးမှဖြစ်ပါတယ်။ဒီလိုထိုးနှံပေးမှဖြစ်ပါတယ်။ဒါအပြင် ဒီလိုရေနှစ်ဆယ်ရာခိုင်နှုန်းအတွက်ပေးမယ်ဆိုတဲ့ကာကွယ်ဆေးဒါတွေကလည်းကိုဗစ်အပွက်စီးရတယ်အကောင်းဆုံးလောက်ဆောင်နေတယ်ဆိုတာလားလက်ရှိအနေထားအရဆိုရင်သူတို့ကိုကာကွယ်ဆေးတွေတင်သွင်းရမယ်ဥပမာအိန္ဒိယဆိုလို့ရှိရင်လည်းအစွတ်စမ်းတွေကကိုဗစ်ရှိကိုတန်းလေးရာသွင်းရမယ်စသဖြင့်ချက်ကမှာသူတို့မသွင်းနိုင်သေးတဲ့အခါမှာသူတို့ကိုဗစ်ဆိုတယ်ကျွန်တော်တို့ချက်လန်ဂျာဖြစ် ตอนใต้ใจเนี่ยมีอาชีพเส้นเนี่ยแท้กูทบเป็นเนื้อเลยแต่เล็กชิบาร์เลยอันนั้นแสดงข้าจะน้าไปตัวเราการกวนซีดีตัวเราใช้หนังดีส่วนการกวนซีดีอุตสาหกรรมเป็นปมเนี่ยนั่งยาสีเนี่ยมาจมารูปาวิมาเลยไอ้ข้าจะจมารูตั้งตรงเสร็จเวทาราชิบาร์เลยเล็กชิบอันนั้นแต่ไม่ยาดีรับชิบาร์เลยเจเน่การกวนซีดีกูรอตัวเราเป็นปมวิสัยเนี่ยได้ตัวเราอยากชิบาร์เลยได้ที่เรื่องชาติไหนกันเนี่ยเลยการกวนซีดีกิจการใดๆ
ดาบีเรื่องชาติไหนกันเนี่ยเลยการกวนซีดีกิจการใดๆสีเวทเดาได้ใช่ไหมเนาะเรื่องชาติไหนมาในการจะมาแล้วก็มันเนี่ยสั่งชี้เลยตัวจะมุดได้เลยสิ่งที่พี่เลยชิบาร์เมลูอยู่ในมาเลยโอเคเสร็จไหมไอ้เจ้ากูดีที่อยู่การกวนซีดีที่อยู่ในทางกูที่อยู่ในงานประกาศว่าเนาะตัวมาตัวชาติในทางเรื่องนี้เนี่ยเว็บเราเสียมาแล้วที่ชาติในทางเรื่องนี้ชิทาร์เลยเสร็จไหมการเนี่ยประจันโลเลยเดี๋ยวเรื่องชาติเนี่ยจะอินเทรนด์กับคอมเมนเดชันสูบีดอที่พีแอนด
China National Biotech Group အနေပြီးတော့ထုတ်လုပ်ထားတဲ့ Sinopharm ကောက်ကွယ်ဆင်းနဲ့ပတ်သက်ပြီးတော့ဒီ recommendation မေလ9ရက်မှာ interim guideline ဆိုပြီး guidance ဆိုပြီးထွက်ထားတာရှိပါတယ်။အဲ့ဒီထဲမှာဆိုလို့ရှိရင်တော့ Sinopharm ကောက်ကွယ်ဆေးရကောက်ကွယ်နိုင်မှုအားနည်းတဲ့89ရာခိုင်နှုန်းရှိတယ်ဆိုတဲ့အကြောင်းကိုပြောထားပါတယ်။ဒါအပြင်ဒီ Sinopharm ကောက်ကွယ်ဆေး inactivated ဆေးဖြစ်တဲ့အတွက်ကြောင့်မို့ကိုဝန်ဆောင်နေဒုတိုင်းမိခင်တွေမှာတော့ထုံးနံလို့ရတယ်ဆိုပြီးတော့ဒါပြောထားတာရှိပါတယ်။ဒါအပြင်ကျွန်တော်တို့အခုလက်ရှိမှာဆိုလို့ရှိရင်တရုတ်ကလောလောဆယ်တော့၅သိန်းလှူထားတယ်။ဒါအပြင်တရုတ်နိုင်ငံအစိုးရအနေနဲ့လည်းမြန်မာနိုင်ငံအစိုးရနဲ့ဒီကောက်ကွယ်ဆေးတွေထပ်မံတူတန်းမှုကိစ္စတွေဒါမျိုးတွေကိုလည်းအသေးစိတ်ဒါဆိုဆွေးနွေးဖို့အတွက်လည်းရှိပါတယ်
။ဟုတ်ကဲ့ဆရာမ။အခုကဒီကူးစက်မြန်ပိုပြင်းထန်တဲ့အိန္ဒိယမြေကွက်တွေအတွက်အဓိကစိုးရင်ကာကွယ်ရမှာဆိုတော့အခုမြန်မာနိုင်ငံမှာထိုးနေတဲ့ကာကွယ်ဆေးတွေရဲ့ကာကွယ်နိုင်စံကိုရောဘယ်လိုမျိုးတွေ့ရှိသုံးသပ်ထားလဲဆရာမ
။ဟုတ်ကဲ့အဲ့ဒါနဲ့ပတ်သက်လို့ရှိရင်တော့ပြီးခဲ့တဲ့ New England Journal of Medicine ကနေပြီးတော့ Pfizer vaccine နဲ့AstraZeneca vaccine ကိုသူတို့သုတေသနပြုထားတာရှိပါတယ်။ဒီသုတေသနပြုချက်အရဆိုလို့ရှိရင်တော့ကျမတို့ဒီ COVID ရှိပေါ့နော် AstraZeneca ကိုအိန္ဒိယကထုတ်ထားတဲ့ဈေးဖြစ်ပါတယ်။ဒီဥစ္စာကလည်းဒီ strain ပေါ့နော်ဒီ variant လို့ခေါ်တဲ့ဗီဇမျိုးကွဲတွေကိုကောင်းစွာကာကွယ်နိုင်တယ်ဆိုပြီးတော့ဒါပြောထားတာဖြစ်ပါတယ်။ဒီမှာတော့ကာကွယ်နိုင်တဲ့အာနိသင်အနေနဲ့ကတော့အရင်ကကျမတို့ vaccine efficacy ဆိုတာပေါ့နော်ကာကွယ်ဆေးရဲ့ထိရောက်မှုပေါ့နော်သုတေသနတွေမှာစမ်းသပ်တာပေါ့နော်ကျမတို့ဒီလူတွေမှာထိုးလိုက်တဲ့ vaccine effectiveness ပေါ့ဒီဘယ်လောက်ထိထိရောက်မှုရှိတယ်လဲဆိုတာနဲ့ဆိုလို့ရှိရင်တော့ဒီ variant တွေမှာဆိုလို့ရှိရင်တော့ဗီဇမျိုးကွဲတွေမှာဆိုရင်တော့ကာကွယ်ဆေးရဲ့ထိရောက်မှုကတော့အနည်းငယ်တော့ညော့ပါတယ်အနည်းငယ်ညော့ပြီမယ်လို့သူဟာဆိုလို့ရှိရင်ကာကွယ်နိုင်ရဲ့ဆိုတဲ့အကြောင်းကတော့ဒီ New England Journal of Medicine ကနေပြီးတော့သူကဖော်ပြထားပါတယ်ဒီနေရာမှာဆိုလို့ရှိရင်ဒီကာကွယ်ဆေးတွေထဲမှာဒီ May 23မှာပေါ့နော်အဲ့မှာဖော်ပြချက်ရဆို Pfizer vaccine ကတော့အိန္ဒိယဗီဇပြောင်းဖို့ကို88ရာခိုင်နှုန်းကာကွယ်နိုင်ပြီးတော့ UK ဗီဇပြောင်းဖို့ကို93ရာခိုင်နှုန်းကာကွယ်နိုင်တယ်ဆိုတော့ပြောထားပါတယ်။နောက် AstraZeneca ကတော့ဒီကာကွယ်ဆေးနှစ်ကြိမ်အပြည့်ထိုးထားပြီးသူပါဆိုရင်အိန္ဒိယဗီဇပြောင်းဖို့ကို60ရာခိုင်နှုန်းကာကွယ်နိုင်ပြီးတော့ UK ဗီဇပြောင်းဖို့66ရာခိုင်နှုန်းကာကွယ်နိုင်တယ်ဆိုတော့အဆိုပါသူတွေကပြောထားတာလည်းရှိပါတယ်။နောက် WHO ကနေပြီးတော့ Science and Five အစီအစဉ်မှာဒီကာကွယ်ဆေးတွေအကြောင်း Variant တွေအကြောင်းဒီ Mass Gathering ပေါ့နော်ဒီစုလိုက်အကြောင်းပြောတဲ့အခါမှာလက်ရှိ WHO ကနေပြီးတော့ EU ရဲ့ list ထဲမှာထည့်ထားတဲ့ကာကွယ်ဆေးတွေဒီ Variant တွေကိုနောက်ဗီဇပြောင်းပိုးတွေကိုကောင်းစွာကာကွယ်နိုင်တယ်ဆိုပြီးတော့ဒါဖြေထားတာလည်းရှိပါတယ်။ဒါကြောင့်မို့ဗီဇပြောင်းပိုးကဘလို့ပဲရုပ်ဖြစ်ပါသေးကျွန်တော်တို့သူ့ရဲ့ဗက်ကတီးရုပ်တွေကိုသိရှိပြီးတော့ဒါကာကွယ်ဆေးတွေထုတ်လုပ်ထားတာဖြစ်တဲ့အတွက်ကြောင့်မို့ကာကွယ်ဆေးတွေရဲ့ထိရောက်မှုကဆက်လက်ရှိနေတော့မယ်ဆိုတာကိုပြောလိုပါတယ်။
ဟုတ်ကဲ့ဆရာမကြီး။အဲ့တော့ဒီနေရာမှာအခုထိုးမဲ့တရုတ်ကာကွယ်ဆေးရဲ့ဒီမျိုးကွဲတဲ့အပေါ်ကာကွယ်နိုင်စွမ်းကိုရောဘယ်လိုမျိုး
ဟောဒါနဲ့ပတ်သက်လို့ရှိရင်တော့ဒီကျမတို့ WHO ရဲ့ဒီ interim recommendation ပဲလောလောဆယ်တော့ကိုးကားပြီးတော့ဒါပြောတာဖြစ်ပါတယ်။ဒီနေရာမှာသူ့ရဲ့ pamphlet တွေတော့ကျမတို့မတွေ့ရသေးပါဘူး။သို့တော့သူ့ရဲ့ဒီသုတေသနတွေ့ရှိချက်တွေအရဆိုလို့ရှိရင်တော့သူတို့ဟိုဘာဘေးရီယန်နဲ့ပတ်သက်ပြီးတတိယပြောင်းပို့နဲ့ပတ်သက်ပြီးတော့သူတို့ပြောထားတာတော့ကျမအနေနဲ့ pamphlet ပါတာတော့မတွေ့မိသေးပါဘူး။သို့တော့WHO ရဲ့ဒ science and five mà biểu tháp đi đặt the sinophan the WHO cái EU list mà Europa à mà hậu đấy các quốc gia mà bắt đầu ở EU list emergency use list mà quên đấy các quốc gia chấp bài đấy WHO này này lấy chỉ EU list mà bảo quên đấy các quốc gia này thì bây giờ này có công suất các quốc này mà đấy biểu tháp đi chết đấy tôi chẳng muốn đã hà đấy thì biểu thì giá số tôi nói cái tôi nói tôi chỉ chỉ sáu trăm giá số nó thì sinophan thì lấy thì bây giờ này có các quốc này này luôn assume luôn giá bài đấy tôi đó các quốc này này anh ấy này thì chả chả này này và sau thì tháp rồi lâu thà cái sai gì rồi chúng ta luôn này sẽ bị rồi lấy lại ông mà chấp bài thì nhà mà thì nó biến tất cả các quốc gia đi cô thôn này bị rồi tất cả các này về chúng ta luôn cho các quốc gia này này lấy nào mới suy nghĩ là chúng ta luôn suy nghĩ
mà ok chỉ gì này chúng ta luôn
bất nhân chăm ai cả na cô cô em mình ở trên sân bị cái đó chấp bài gút khờ rồi chả đâu biết nên nhà bài anh tôi đi nấu số bất nhân cái nào được cái bất nhân tay anh trên là season của trên sân bị mà ba đi season của rồi thay chỉ ra tay anh trên đâu được cái trên sân bị thằng chấp bài nhá
bất nhân trên sân tòa mẹ tay anh trên là cái chưa số ba đấy mà anh em tôi anh tay anh đang lưu miêu số đi nên thay trả để giá tiền mà chụp cho nên để chụp cho tôi nè tay anh đang lưu ý tay anh cô thấy hết trên sân thà là chụp bài
mình là bác sĩ chúng mà cả anh ba phi bảo vay nó đang lưu trên sân thà để chụp bài tay anh trên là mà nãy xin nhà mà lưu cái rồi muốn nhìn như vậy ba đi MUB cả nếu ta lựa chọn mặt lao trụ lâu dài tập thể mưu trào đi sống kia à bà rể sẽ còn gì trên này ha ha cả quê yên phải CDF trụ tại quê trào chuẩn bị này ha ha miêu này truyền ngã để đáp cả ngã lòng cho cả sẽ bị tính sòng này ra để xử ra này cái hiện đi này miêu bỏ mà xử để ai ra này bị mà ngã này à phiêu chấp chết sĩ khăn ghi ra để chỉ này trao người cô cha cha ya mà bà chứ
chúng ta gần nắng hòm bá xin từ đến người con nàng con em nhận từ tiền sắp bị thua mà ba cái hiện tiền này phải tông dù miêu anh đi qua tây qua mà mua những người party MUP cái miêu là lúc đó mà lâu mi về thì thiếu ở tập tông sân này ha số là xe anh này nhà này bay ngã anh miêu mất đi tận mặt mà cả anh cả biết cả lâu chán tất cả mua giàu từ sông khe à bà đấy phải tông dù miêu cả nhà ai phụ trợ là đấy mi về thì thiếu cả cái gu sân ghế gì tận mặt mà cả này biết cả đa giàu từ sông nào lù mua những người party viên chữ ra biểu bài đấy, mi về thì phiêu hà, việc gặp quê bị mà, vừa tới vừa mà chế biểu nên thành đáp cho bi, là khi này ngày ấy trên này ạ, tập hệ an su gà lệ, cô nên mà chú ý cô yàn đủ lộ tâm mặt tha bi, đi lơ lơ chẳng khai ra đã lộ, party biểu ấy số quen sĩ đủ, nay đã lăn nhị gặp biểu bài đấy, tập hệ an su số ra về quê gu số lần nào gọi, đi đi bà bà, mà biểu số khe bà bu, LLB bây giờ trên này tự ưu phiết đệ, mi về thì phiêu gà. Đi khi đến nhà thằng nó sẽ về gặp quay mà muốn nhìn như vậy bà chị miêu ra lúc đó cô sẽ lấy lòng chị cái hình pin này cho anh sẽ chỉ miêu này mấy sản năng này nhỉ mà vui ở xem cho anh khai đáp chị bà đấy.
Sẽ còn gì ta này hàng khác cả quý vị phải xin chào tụi tay quay chào chỉ miêu này hàng khác miêu này đúng ngà sẽ thằng này lúc đó hàng khác một túp là mà chỉ chả mà xí đấy chỉ ở vòng xí vào cái vừa ra ngã rong chỗ ha tôi rong xem mà xếp đi tính xong này à bi này mà bây giờ này đi vào đi xếp xong này ha bị cái này mì là tông sợi yên này này xong là tay yên này đúng ngà chỉ miêu này tao bảy một túp miêu cái này hàng khác miêu của sẽ là đấy sẽ còn gì ta này hàng khác xí đẹp chưa bị cái ta cái mua chưa sự quan miêu bảo vệ anh nhìn chỉ và chỉ và cái tia cái biểu đồ đấy ha, thay vì tính xong đi cái trả lời, sẽ bị xong đủ cái biểu hóa đấy. Tia cái biểu đồ đấy tốt hơn của sẽ bị tính xong đi trả lời chính mà, sẽ còn gì ta phải vậy ha? Chỉ và thấy cái lưu này anh đấy phát triển về nhau gì, anh đấy biết gì được của cái gì ra, anh mới thấy rằng đấy, phát triển tất cả cái trả lời lưu tia cái này cái số hóa đấy. Cú lấy chỉ xe thang này mà, sẽ còn gì này hạ khá xì đi ác chá, tại quốc phía quả mù mà chỉ cho ta cháu, nếu như bạn là ra chế và ta ra chủ xin này bởi mẹ lẽ, sẽ bế chào miễn sử hạ mà bạn là dễ chá đi vô lụ, tí ra khăn đủ gặp biểu bản này.
Rồi khai bình này tàn đuôi miêu mà phải xí lấy để tàn đuôi bí tục cả quầy tạc TPDF của tế đã khả phải xí tế chô gà lạc khả mụ mà xí dở lô, tế đã đuôi mà mà lô là ạ đẹp tất tàn đuôi phía là mà gồ lê xô yên đi ra bà rê, tàn đuôi miêu này bí tục cả quầy tạc phải TPDF của sẽ ảnh là sản xuất này ảnh nhập dạng chế mâu này yên này, phát ra democracy đi thẳng xu ảnh liên nhàn đi sau này yên, tàn đuôi miêu này gà bí tục lưu trụ yên ạ tạc ô ảnh xí xây nhà gồ, ạ chán phát xí còn xí rìa yàng ảnh này cả quầy bí
ပေးနိုင်ရေးအပါအဝင်ရွေချက်၄ချက်နဲ့ဖွဲ့စည်းလိုက်တယ်လို့ဇွန်လ9ရက်နေ့ကကြေညာချက်ထုတ်ပြန်ထားပါတယ်အခုလိုတန်တွဲ
PDF ဖွဲ့စည်းခြင်းဟာဒေသခံတွေရဲ့ငြိမ်းချမ်းစွာနေလိုတဲ့စံတန်းနဲ့သဘောထားကိုညက်ွယ်ပြုရာဖြစ်တယ်လို့စာတင်ကြောင်းတွေစေယုံစေးပေးခန်းတွေ CDM မှာမပါဝင်တဲ့ဝန်ထမ်းတွေနဲ့အမြင်ခံယူချက်မတူတဲ့ဒေသခံတွေကိုချင်းချောက်မှုအကြမ်းဖက်မှုတွေလှုပ်လာရင်ပြင်းပြင်းထန်ထန်လက်တုံ့ပြန်ရမယ်လို့လဲဒေါ်လာဝတီမျိုးချစ်လူငယ်များအခွဲ့ကဇွန်လ9ရက်နေ့ကကြေညာချက်ထုတ်ပြန်ထားပါတယ
Pelut di dalam, tapi buaya jauh. Ni nak jiwa ke tidak kan kau ni jauh ha? Tapi saya nengah mah, soalnya jauh, soalnya tengah ni jauh. Saya anak bayi juga susah ni tu. Soalnya gaya ni mah, ni apa yang buat pemel? Pelut di jiwa mah, tak suka cara jauh. Tidak kan jauh lari, selek tengah ni jauh sepebare. Pelut di jiwa mah, sih dia tidak kan ni itu mah. Sekarang sih tapi kan tak suka cara pih. Ini masih dia pih sih tu ni, sangat ni le, piao ni le lu, ini masih ni kan suara. Pikiran soalan tanya ni 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 mah. Sekarang sih tak PJF pulang tak puan ni. Bujur sajau tak usang ni. Kuat-kuat DGP puan ni. Mahamai pulang puan tu tak puan cipta tuan. Tidak kan mereka lupa pi tengsang ni ada le pihara.
Jadi nyawa pentang yang lu ni terma tidak dengan lu syah ni dalam negara ini tak puan ni. ตั้งยันมิวเย่เนี่ยแพ้กับเจียวาเรียเพื่อแต่มึงหัดมึงโย่มึงเก็ตมันหมักยัวเน่ตั้งยันมิวเย่เนี่ยแพ้กับเจียวาเรียเพื่อแต่มึงมามึงตอมน้ำมูเสอสาชิยัวเรียมาตั้งจันหรือสั่งจันแต่เชยตั้งกับสภาท่านในปิดดูเสตพ่อเนี่ยไปมหาเมตพ่อเวเนเพื่อจะเด็กใครเอทีเอ็นเอลีเอ็มเอ็นดีเอเอเอสเอสพีบีดูกันในอาทิตย์ตั้งแต่เก้าอยู่ในจับีตั้งแต่เต็มไปในเดียวาเรียกงวยเจสุสังบีตั้งแต่เต็มงาปุเปียโลเข็ดด้วยนี่เดียวตั้งยันมิวขันวิกาเป
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါဂျွန်လပထမအပတ်မှာကရင်ပြည်နယ်ဖအံမြဝတီကော့ဂရိတ်လိုင်းပွဲနဲ့ကြာရင်စိတ်ကြီးမြို့ပေါ်မှာရှိတဲ့အာဇာနီဘိမှန်9နေရာကိုစစ်ကောင်စီအဖွဲ့ကနေဖြိုချဖျက်ဆီးခဲ့ပါတယ်ဒီလုံဆောင်ချက်အပေါ်ဒေသခံလွတ်တော်ကိုယ်စားလှယ်တွေနဲ့ကရင်လူမှုအဖွဲ့စည်းတွေကဘလို့မြင်ပါတယ်လဲဆိုတာကိုမိကလျာမွန်ကနေစူးစီးတင်ဆက်ပေးထားပါတယ်
ကရင်ပြည်နယ်ကအာဇာနည်ဘိမှန်တွေကိုဖြိုဖျက်လိုက်တာဟာအာဇာနည်တွေရဲ့တမိုင်းကိုထောက်ပြလူတဲ့သဘောဖြစ်တယ်လို့2020ရွေးကောက်ပွဲနိုင်ရကရင်ပြည်နယ်ထွတ်တော်ကိုယ်စားလှယ်သူဦးကအခုလိုပြောပါတယ
်အာဇာနည်ရဲ့တမိုင်းကိုလည်းဖြောက်ကျင်တဲ့သဘောပါတော့ဘို့ဥပုလင်းပြောရင်အာဇာနည်ဘိမှန်မှာဆေးအရှောင်ချေတဲ့အနည်းအောင်လေးဗျာကျွန်တော်တို့ NLD လက်ထက်ကလုပ်ထားတဲ့လက်ထက်မှာပို့ပေါက်ခဲ့တဲ့ဒီအာဇာနည်ဘိမှန်တွေပေါ့ဗျာအထင်ကြီးအကြီးတွေကိုရှင်းရင်းပြောလို့ရှိရင်တော့ဒါမနှစ်မြို့တဲ့သဘောပေါ့နော်တမိုင်းကိုလည်းဖြောက်ကျင်တဲ့သဘောပေါ့နော်
ကရင်ပြည်နယ်ရှိဖအံ၊ရဝတီ၊ကော့ဂရိတ်၊လိုင်းပွဲနဲ့ကြာအင်းစိတ်ကြီးမြို့ပေါ်တွေမှာရှိတဲ့အာဇာနည်ဘိမှန်9နေရာကိုပြီးခဲ့တဲ့ဇွန်လ6ရက်နေ့ညနေပိုင်းမှာစစ်ကောင်စီကဗဒိုစာတွေနဲ့တစ်ချိန်တည်းမှာဝင်ရောက်ဖျက်ဖျက်ခဲ့တာပါ။ဒါပေမဲ့အဲ့ဒီအာဇာနည်ဘိမှန်တွေကိုတိစောက်ဆင်ခါကလည်းဒေသခံပြည်သူလူထုတဘောတာရယူတာမရှိခဲ့သလိုအခုဖျော်ဖြက်လိုက်တဲ့အခါမှာလည်းပြည်သူလူထုနဲ့ညှိနှိုင်းလှုပ်ဆောင်ခဲ့တာမရှိဘူးလို့ခရင်ငင်းချမ်းရေးထောက်ကူပြုကွန်ရဲ့ KBSN မှနော်ငါးခုရှိကအခုလိုပြောပါတယ်
ကျမတို့စောပတ်ဦးစီးခရင်ပြည်သူလူထုလေးစားတဲ့ရွှေချူရမစိုက်ကိုသာပိုင်ခွင့်မရှိဘူးလေကိုရဲ့နယ်မြေကိုရဲ့ဟိုသာခရင်စိတ်မှဆိုရင်အကြီးအဆပ်ပြဿနာတက်လာသေးတဲ့ဟိုရွှေပြည်ရွှေနဲ့ခြားတဲ့နေသူတို့မတိုက်တာနဲ့ပြီးတော့လည်းသူတို့လင်းစားတဲ့ကောင်းဆောင်ဆိုတော့ဒီဟိုတိုင်းရင်းသားဒေသမှာအတင်းအဓမ္မလာစိုက်တာအဲ့ဒါဟိုလုံးဝမဖြစ်ခင်ဘူးပြီးတော့လည်းဟိုလက်ခံလို့မရဘူးပေါ့နော
် NLD ဆွေရလက်ထက်မှာတိုင်းရင်းသားပြည်နယ်ချုပ်မှာအာဇာနည်ဘိမှန်ဆောက်လုပ်မှုဗိုလ်ချုပ်အောင်ဆန်းရုပ်တို့စိုက်ထုတ်မှုလောက်ရပေါ်မှာဒေသခံတိုင်းရင်းသားတွေကနေမကျေနပ်မှုတွေရှိနေတယ်လို့လည်းတိုင်းရင်းသားအရေးလေးလာလူတွေကပြောပါတယ်
Dapin, Eneri Suyam Yipikere, Blue Chunga, Bujo and Sandragule, Sikansi Puegani, Tangendra, Chanso, Namine, Pigere, Jonathan Yanima, Jangle, Puli Pikabare.
Sapiro, Rakabine, Yanjemu, Kumbang Tis, Sandjak, Ziyama, Shibuwa, Sister Grega, Amu, Sui, Yuale, Puerogu, Jimpa, Kijaraba, Diborogu, Batang, Jimpa, Kebi, Batu Tamuri, Shini, Badle Sura,
ไทอองตวยสุซีแท้กูနိုင်ကွင်းအင်ကနေတင်ဆက်ပြီးထားပါတယ်ရခိုင်ပြည်နယ်ရံမြင့်မြို့ကုန်းပေါင်းတဲ့ဆံပြကြီးရွာမှာဘိုးဘွားစင်စက်နှစ်စက်နှစ်တိုင်းကျင်းပပြုလုပ်လာကြတဲ့အမျိုးစုရွာလေပွဲတော်ဟာရခိုင်ပြည်နယ်ထဲကပွဲတော်တွေထဲမှာအထူးကြဆုံးပွဲတော်တစ်ခုဖြစ်ပါတယ်အဲ့ဒီပွဲတော်ဖြစ်ပေါ်လာတဲ့အကြောင်းရင်းကိုတော့ဆိုင်းရှေ့အမောင်ရမာကခုလိုပြောပါတယ်အရင်တော့ဆိုရင် ဒီပွဲတော်ကိုဆွန်လ9ရက်နေ့ကနေ6ရက်နေ့အထိပြုလုပ်ခဲ့ကြပြီကလေးတွေကလူကြီးပုံစံလူကြီးတွေကကလေးပုံစံယောက်ျားတွေကမိန်းကလေးပုံစံမိန်းကလေးတွေကယောက်ျားပုံစံနဲ့အဝတ်အစားဒီဇိုင်းမျိုးစုံကိုဟာသမြောက်အောင်ဝတ်ဆင်ပြီးတော့တယောက်နဲ့တယောက်ချစ်ချစ်ခင်ခင်စီစီလေးလုံးဖြစ်အောင်တနေ့တစ်ကြိမ်ကျင်းပတဲ့ပွဲတော်တစ်ခုလည်းဖြစ်ပါတယ်
ဒီပွဲတော်ကိုအနေနဲ့ရရကလူတွေပါပါဝင်ဆင်နွှဲကြလို့ပျော်ရွှင်စရာကောင်းတယ်လို့ရံပြဲမြုပ်ခံသူကပြောပါတယ်။မြို့မှာပြီးတော့မြို့ပါရှိပါလေရတယ်လေချောင်းတန်တကြီးမိစရာရတာတွေကရိုက်တယ်သူတို့ကဟိုမြို့ဝဲလုပ်တယ်ကျွေးတယ်မြို့ပေါကောင်းတာပေါ့ကျွန်တော်တို့ရံနဲ့တမျိုးနေလုံးကသွားကြတာပေါ့အဲ့ဒီပွဲတော်မှာရွာမြောက်ပိုင်းမှာရှိတဲ့လူတွေကတောင်ပိုင်းမှာရှိတဲ့အိမ်လူကိုသွားလဲကြသလို
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်။ပြည်ပြည်နယ်ဖျားတုံးစုမြို့အနီးရွာတိရွာမှာမွန်ညင်ရွေးပါတီ MUP ကအမျိုးသားလွတ်တော်အမတ်လောင်းမိဝေတီဖြိုးဟာဇွန်လ၈ရက်နေ့ညနေပိုင်းမှာအမည်မသိတနတ်သမားကနေလှုပ်ကြံတပ်ဖြတ်မှုကြောင့်တေဆုံးခဲ့ရပါတယ်။စစ်ကောင်စီတပ်နဲ့ဟာခါကာကွယ်ရေးအဖွဲ့ CDF တို့တိုက်ပွဲကြောင့်ချင်းပြည်နယ်ဟာခါမြို့နယ်အတွင်းကကြေးဝါမောင်ရှိရွာခန့်ကဒေသခံ9000ကျော်ဟာတိုးထဲမှာတိတ်ရှောင်နေရပြီးနေရာမပြန်နိုင်ကြသေးပါဘူး။တရုတ်ရှင်ရဲ့အခုနားဆင်ခဲ့ကြတာကတော့ပြည်နယ်ဝိုင်းတော့သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းတွေဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီကတော့ရှင်ရဲ့အခုနားဆင်ခဲ့ရတာကတော့အပတ်
င်းချုပ်ကိုတလဲကြီးညာပေးမှာဖြစ်ပါတယ်ဗျာ2015နှစ်အထိချမှတ်နိုင်တဲ့အာဂရီလိုက်စားမှုနဲ့နိုင်ငံတော်တိုင်းမင်္ဂန်ပုဂ္ဂိုလ်တော်ဆန်းစုကြည်ကိုစစ်ကောင်စီကတရားစွဲလိုက်ပါတယ်ဒေါ်ဆန်းစုကြည်ဥက္ကဋ္ဌအဖြစ်တာဝန်ယူထားတဲ့ဒေါ်ခင်ကြီးဖောင်ဒေးရှင်းနဲ့ပတ်သက်တဲ့မြေနေရာအဆောက်အဦတွေနဲ့ပတ်သက်လို့ဒေါ်ဆန်းစုကြည်ကရာထူးအာဏာအလွဲသုံးစားလုပ်ကြောင်းအာဂရီလိုက်စားမှုကော်မရှင်ကတွေးရှိခဲ့တယ်လို့ဒီနေ့ထုတ်သတင်းစာရေးထဲမှာဖော်ပြခဲ့ပါတယ်နိုင်ငံတော်ရှေ့ဝက်ချက်ပေါ်ကြားမှုအပါအဝင်အမှုခုနှစ်မှုနဲ့တရားစွဲခံထားတဲ့ဒေါ်ဆန်းစုကြည်ကိုအာဂရီလိုက်စားမှုနဲ့စစ်ကောင်စီကအမှုတိုးပြီးတော့တရားစွဲလိုက်တာဖြစ်ပါတယ်ဒေါ်ဆန်းစုကြည်ကိုပုံမှန်55နဲ့ထပ်တိုးတရားစွဲတဲ့အကြောင်းဒီနေ့ထုတ်မြန်မာအလင်းနဲ့ကြေးမုံသတင်းစာတွေမှာဖော်ပြခဲ့တာပါထပ်မံအမှုဖွင့်တာနဲ့ပတ်သက်လို့ဒေါ်ဆန်းစုကြည်ရဲ့ရှေ့နေတွေကိုသက်ဆိုင်ရာကအတိမပေးဘူးလို့ဒေါ်ဆန်းစုကြည်အမှုကိုလိုက်ပါဆောင်ရွက်ပေးနေတဲ့တရားလွှတ်တော်ရှေ့နေကြီးဦးခမောင်စောက VOE ကိုပြောပါရစေမြန်မာနိုင်ငံရဲ့ဒီမိုကရေစီနဲ့လူခွင့်ရေးတွေကိုအကာအကွယ်ပေးဖို့အတွက် G7 ဆက်မှုထိပ်သီး9နိုင်ငံတို့အနေနဲ့တိကျပြတ်သားတဲ့ဆုံးဖြတ်ချက်ချမှတ်လို့ဆောင်ကြဖို့ SACM လို့ခေါ်တဲ့မြန်မာအရေးအထူးကြံပေးကောင်စီကဒီနေ့ရက်စွဲနဲ့ကြီးညာချက်ထုတ်ပြီးတော့တောင်းဆိုလိုက်ပါတယ်မြန်မာအရေးမှာကုလသမဂ္ဂနဲ့ ASEAN တို့ကထိထိရောက်ရောက်မလို့ဆောင်နိုင်ပဲလက်ဟာနေတဲ့နေရာမှာ G7 နိုင်ငံတွေကဖြည့်ဆည်းဆောင်ရွက်ပေးဖို့ SACM ကတောင်းဆိုလိုက်တာဖြစ်ပါတယ်မန္တလေးတိုင်းပြင်ဦးလွင်မြို့အနီးခံအနီးမှာဒီနေ့မနက်ပိုင်းကတမတော်ပိုင်လေးရင်ပြတ်ကျခဲ့တာကြောင့်လေးမမပါလာသူ14ယောက်ထဲက12ယောက်ဒီဆုံးသွားခဲ့ပါတယ်တမတော်ပိုင်လေးရင်ပြတ်ကျကြောင်းစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းက VOE ကိုအတည်ပြုပြောပါတယ်နေပြည်တော်ကနေပြင်ဦးလွင်ကိုပြန်တန်းနေတဲ့အဲ့ဒီလေးရင်ဟာပြင်ဦးလွင်လေစိတ်ရောက်ခါနီးမှာရာသီဥတုဆိုးဝါးတဲ့အခြေအနေကြောင့်ပြတ်ကျခဲ့တာဖြစ်တယ်လို့ဒေသခံတွေကပြောပါတယ် မနက်မှာစစ်တပ်ကအာဏာသိမ်းထားတာလီလာခွဲနေပါရှိလာတဲ့အချိန်မှာပဲဆက်အာဏာသိမ်းမှုကိုစတင်ခြင်းနဲ့ကန့်ကွက်ဆန္ဒပြပွဲတွေပျောက်ကြားသပိတ်တွေမြို့နယ်တချို့မှာဆက်လက်ဖြစ်နေခြင်းမှာပဲရန်ကုန်ပါဝင်မြို့ကြီးတချို့မှာစစ်တပ်ကိုလူလာတယ်လို့ဆွဆွဲခံရသူတွေနဲ့အုပ်ချုပ်ရေးမှုတချို့ပြစ်ခတ်တပ်ဖြတ်ခံမှုတွေလည်းနေတဲ့ဆိုလို့ဆက်ပြီးတော့ရှိနေပါတယ်ခင်ဗျာဒီနေ့အတ ထုတ် လွှင့် ပေး ကြ တာ ဖြစ် ပါ တယ် ဒီ ကို နား ဆင် တဲ့ အတွက် လည်း ကျေးဇူး တင်ပါ တယ် သောတာရှင်ဒီ အားလုံး ဘေးကင်း လုံခြုံ နိုင်တဲ့ ညတညဖြစ် ပါစေ ကြာ ကျွန်တော် ရန်နိုင်ပါ